Welcome to the Voice of America in Burmese.
Washington New York New American Tangani, Natana Sette, San Raila Sequoia, Ingani Menekin season ago, Yamasano Jimene, Chana Igani Kunanaiti, Langamita Nasselli Lizen and Azette, Langamita Dia Gozerugani, Tong and Beni Bari, Jama Kimio Taba, Dimenekin the Nenago, Omia to get to Jobia Pibame. COVID 19 Gagwe Siri Yanni di Pipime.
More than 39 million doses of vaccine have now been administered.
COVID-19
Biden 미국 ကိုရှင်ဟင်း
ဘိုင်ဒန်အစိုးရဖွဲ့ကျန်းသစ္စာကျင်းစုပွဲဟာအရင်ထရမ့်အစိုးရဖွဲ့လက်ထက်ကအောင်မြင်ခဲ့တဲ့အမေရိကန်မြောက်ကိုရီးယားရှင်နွေးပွဲတောင်ကိုရီးယားရှင်နွေးပွဲတွေကိုအစ်စ်ပြန်ပြီးစနိုင်တဲ့အလှည့်ကြောင်းတစ်ခုဖြစ်ကြောင်းကိုရီးယားဘာသာနဲ့ပြောသွားတာပါမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နဲ့အစီအစဉ်တွေရပ်ဆိုင်ပြီးအပြန်အလှန်နေနဲ့အမေရိကန်ကအရေးယူထန်ခတ်မှုတွေဖြေလျှော့ပေးဖို့ရည်ရွယ်တဲ့ရှင်နွေးညှိနှိုင်းမှုတွေကာလတားရှည်ရှင်မတိုးနောက်ဆုံးဖြစ်နေချိန်မှာပဲ January 20မှာဂျိုးဘိုင်ဒန်ကသမ္မတတာဝန်ကိုစတင်ထမ်းဆောင်တော့မှာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားဂျာဝင်ညှိနှိုင်းပေးနေတဲ့သမ္မတမွန်ကသူဟာဘိုင်ဒန်ရဲ့နိုင်ငံခြားရေးမူဝါဒမှာမြောက်ကိုရီးယားအရေးဦးစားပေးလောက်အောင်ကြိုးစားနေတာဖြစ်ပြီးဒါမှလည်းသမ္မတထရမ့်နဲ့ကင်မ်တို့ကြားစင်ကာပူကပထမဆုံးချိန်တွေ့ဆုံပွဲမှာရခဲ့တဲ့သဘောတူညီချက်အတိုင်းလိုက်ပြီးသူ့လုံနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ဒိုင်းနိုမီတာ40 kHz 8.13 ဒိုင်းနိုမီတာ57 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA အမေရိကန်တန်ကအင်္ဂါနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျွန်တော်အောင်မြတ်သူပါမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်နောက်ထပ်သေဆုံးသူ20နီးပါးရှိပါတယ်။ဂျမိုင်းနဲ့အာဂါဇာဝန်ကြီးဌာနရဲ့ဇန်နဝါရီလ18ရက်နေ့တင်းနာနေညာ8နာရီထုတ်ပြန်ချက်အရအတည်ပြုလူနာ489ယောက်နဲ့သေဆုံးသူ18ယောက်ရှိပါတယ်။အတည်ပြုလူနာအရေအတွက်ရက်ပိုင်းအတွင်းပထမဆုံးအကြိမ်900အောက်ရောက်သွားပြီမဲ့ COVID ကြောင့်သေဆုံးသူအနည်းငယ်များလာပါတယ်။သေဆုံးသူ18ယောက်မှာ15ယောက်ကရောဂါအခံရှိသူတွေဖြစ်ကြတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့တွေ့ဆစ်ဆေးခဲ့တဲ့တက်ခွဲနမူနာစုစုပေါင်း 18,835 ခုဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်မှုအတွက်ပြည်သူတွေအနေနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတနိုင်ငံလုံးအတိုက်အခံနဲ့လှုပ်ဆောင်နေတဲ့နှကောင်းစည်းတွေမဖြစ်မနေတတ်ဖို့လူလူလှုပ်ရှားမှုစီမံချက်ကိုပါဝင်ကြဖို့လည်းတိုက်တွန်းထားပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO အနေနဲ့ဆေးဘက်ဆိုင်ရာအချက်အလက်တွေနဲ့နမူနာတွေကိုရရှိဖို့ရန်ဝူဟန်မြို့လေကောင်ကကျန်းမာရေးဆောက်ရှောက်သူတွေလူနာဟောင်းတွေတကယ်ကံလို့တမားတွေအားလုံးကိုတွဲဆုံမေးမြန်းခွင့်ပြုဖို့တရုတ်နိုင်ငံကိုအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။ WHO ဦးဆောင်တဲ့လွတ်လပ်တဲ့ကျွမ်းကျင်သူများအဖွဲ့ဟာကိုရိုနာဗိုင်းရပ်စ်ရဲ့မူလစနစ်ကိုစူးစမ်းဆုံးဖြတ်နိုင်မှုအတွက်တရုတ်နိုင်ငံဝူဟန်မြို့ကိုဇန်နဝါရီလ14ရက်ကလေးကရောက်ရှိနေတာဖြစ်ပြီးမြေပြင်မှာကွင်းမစင်းခင်တွာလာကွင်းကန့်သက်ခြင်းခံထားရတဲ့ရသက်သက်နှစ်ပတ်အတွင်းတရုတ်နိုင်ငံကျွမ်းကျင်သူတွေနဲ့အွန်လိုင်းဗီဒီယိုမှတစ်ဆင့်အမေးအဖြေတွေပြုလုပ်နေကြတာဖြစ်ပါတယ်။မူလဗိုင်းရပ်စ်ပြန့်နှံ့လာနိုင်တဲ့အတိုင်းအတာကိုဖုံးကွယ်ထားတဲ့လူတွေတရုတ်နိုင်ငံကိုဆွတ်ဆွဲထားပြီး WHO ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့လည်းပွင့်လင်းမြင့်တာမှုရှိရမယ်လို့အမေရိကန်ပြည်ထောင်စုကတောင်းဆိုထားတာပါတရုတ်နိုင်ငံအနေနဲ့ဝူဟန်မြို့ကလူတွေနဲ့ပတ်ဝန်းကျင်ဆိုင်ရာအထောက်အထားတွေပေါ်တိတ်ပတ်နေကြလေးလာတာတွေအားလုံးကိုမျှဝေသင့်တယ်လို့အမေရိကန်ကျန်းမာရေးနဲ့လူဆောင်ရေးအရေးမြင့်ဌာနကပြောဆိုထားတာတွေရှိပါတယ်ဒီအတောအတွင်းတရုတ်နိုင်ငံအရှေ့မြောက်ဘက်ပြည်နယ်တွေမှာလူတရာထက်မနည်း COVID-19 ရောဂါပိုးသစ်တွေကို6ရက်ဆက်တိုက်ဆန်းသက်တွေ့ရှိရတယ်လို့ပြီးခဲ့တဲ့ဒိန်လာတွေကရိုက်တာသတင်းတရက်မှာဖော်ပြထားပါတယ်။လူဦးရေတန်းလောက်နေထိုင်တဲ့ဂျူလင်ခရိုင်ရဲ့မြို့တော်ကောင်းစလင်းမှာထိန်းချုပ်မှုအသစ်တွေကိုချမှတ်ဆောင်ရွက်လျက်ရှိပြီးစုစုပေါင်းလူဦးရေ29တန်းလောက်အသွားအလာထိန်းချုပ်ခြင်းခံနေရပါတယ်။ Global Times သတင်းစာကြီးရဲ့ဖော်ပြချက်အရဒေတာဆက်တစ်ခုမှာအသွားအလာကန့်သက်ထားပြီးအထူးဆန်သက်ရေးအစီအစဉ်တွေကိုလည်းစတင်ဆန်သက်ဆောင်ရွက်နေတယ်လို့ဖော်ပြထားပါတယ်။တရုတ်နိုင်ငံဟာပြည်တွင်းထုတ် COVID-19 ကာကွယ်ဆေးနှမျိုးစလုံးကိုထုတ်လျက်ရှိပြီးပြီးခဲ့တဲ့ဇူလိုင်လကလေးကအရေးပေါ်အနေနဲ့အသုံးပြုခဲ့ရမှာအခုဆိုလုံးရီ7တန်းတက်မနေအထိုးနိုင်ခဲ့ပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်အိန္ဒိယနိုင်ငံရဲ့မြို့တော်အနောက်မြောက်ဘက်ပါကစ္စတန်ပြည်နယ်မှာလာပေါင်းများစွာပိတ်ထားခဲ့ရတဲ့အထက်တန်းကျောင်းတွေကိုပြန်လည်ဖွင့်လှစ်ပေးလိုက်ပါပြီ။မြို့တော်နယူးဒယ်လီနဲ့ဂျပန်မြို့ရဲ့ဆယ်တန်းနဲ့ဆယ့်နှစ်တန်းကျောင်းသားတွေကိုကျောင်းဝင်းနဲ့မဝင်ခင်မှာအပူချိန်တိုင်းတာကိုတာဝန်တရအနေနဲ့လုပ်ကြရပြီးကျောင်းအနာဘိုင်ကလည်းဘေးအန္တရာယ်ကြိုတင်ကာကွယ်ရေးအနေနဲ့နှာခေါင်းဆီးတွေနဲ့လက်ဆီးရည်တွေကိုပေးဝေနေပါတယ်။ယောဂကြိုတင်ကာကွယ်ရေးနဲ့ပတ်သက်ပြီးကျောင်းဆရာမတစ်ဦးဖြစ်တဲ့ဆာဗိုဒီယာ၊ကင်ညာ၊ပစ်ဂျာလီယာကတော့အခုလိုပြောပါတယ်
हम बहुत खुश हैं और अपने दोस्तों से मिलेंगे जिनकी अभी मतलब याद आ रही थी और जब हम लॉकडाउन में मतलब पढ़ते थे घर पे कई लोगों के पास नेटवर्क इशू होता था
कोविड 19 ने बदल दी लो और चुटिंग का कोई सीजन आ लोगों को चमारो लोग नहीं बारे क्लीरी आ तुरो चौंवे ने वे ना जी मा अपू जी टाइम आ बारे तुरो मा नकाउंसी में शी है नकाउंसी पे बारे लेस से भी रो मा तुरो अखाने वे वे पे बारे अचाने मा ले लुजिन छा भी ने वो दो दरी पे जट दी सब भी रो ठा बारे ပြည်ထောင်စုအစိုးရကတော့အကျောင်းတွေကောလိပ်တွေနဲ့အခြားပညာရေးအဖွဲ့အစည်းတွေကိုတဖြည်းဖြည်းချင်းပြန်လည်ဖွင့်လှစ်ရမှာလိုင်းနာရမယ့်စည်းကမ်းချက်တွေကိုပြီးခဲ့တဲ့နှစ်ကလေးကထုတ်ပြန်ထားပြီးဖြစ်ပါတယ်။ အသေးပြောက်များတဲ့ကိုရိုနာဗိုင်းရပること ကိုထိန်းချုပ်ဖို့အိန္ဒိယနိုင်ငံကပညာရေးအဖွဲ့အစည်းတွေအားလုံးကိုအွန်လိုင်းတင်နန်းရည်အဖြစ်ပြီးခဲ့တဲ့နှစ်မတ်လတွေကပြောင်းလဲတင်ကြားစေခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့တနင်္လာနေ့တရက်ထဲတွင်အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်ကူးစက်သူ 14,000 နီးပါးရှိပါတယ်အိန္ဒိယနိုင်ငံကကမ္ဘာပေါ်မှာအမေရိကန်နိုင်ငံပြီးရင်ဒုတိယကူးစက်မှုအများဆုံးဖြစ်ပြီးကိုရိုနာဗိုင်းရပ်စ်ကြောင့်လူတသိန်းခွဲခန့်သေဆုံးခဲ့ပြီးတသန်းကျော်ကူးစက်ခြင်းခံရပါတယ်။ဆီးရီးယားနိုင်ငံမှာရှိတဲ့အစ္စလာမစ်စစ်သွေးကြောတွေစီကိုငွေကြေးရယူလွှဲပြောင်းပေးရလို့ဆွတ်ဆွဲခံရတဲ့ကရာချီမြို့တောင်ဘက်ခြမ်းမှာနေထိုင်တဲ့ပါကစ္စတန်တက္ကသိုလ်ကျောင်းသားတဦးကိုပြီးခဲ့တဲ့တင်းလာနေ့ကဖမ်းဆီးလိုက်တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါတယ်။နောက်ထပ်တရားဖြစ်ရတဲ့ခုအဖြစ်ပါကစ္စတန်စစ်တပ်ကပြောဆိုရမှာတော့နိုင်ငံရဲ့အနောက်ဘက်အာဖဂန်နစ္စတန်နယ်စပ်အနီးပုံကိုရနေရာတစ်ခုကိုဝင်ရောက်စီးနင်းခဲ့ပြီးဝါရင်အကြံဖက်သမား2ဦးကိုတုတ်တင်နိုင်ခဲ့တယ်လို့ဆိုပါရယ်တတိယအကြံဖက်သမားကိုတော့ဒဏ်ရာနဲ့ဖမ်းဆီးရမိတယ်လို့ဆိုပါရယ်ဆင်ခရိုင်ရဲ့အကြံဖက်တိုက်ဖြတ်ရေးအဖွဲ့ကနေပြီးတော့ IS ဖွဲ့ရဲ့အဖွဲ့ဝင်တဦးဖြစ်တဲ့အင်ဂျင်နီယာနောက်ဆုံးနဲ့ကြောင်းသားဦးမာဘန်ခါလစ်ကိုနိုင်ငံသားကိုတတ်မပြေခင်ယထားပေါ်မတက်မီပေါ်တုတ်ဖမ်းဆီးနိုင်ခဲ့တာဖြစ်ပါရယ်ခါလစ်စီကတင်းစီရမိတဲ့လက်ကင်ဖုန်းနှလုံးထဲကပေါ်ထုတ်တွေ့ရှိတဲ့အဆက်အသွယ်တွေအရပါကစ္စတန်နိုင်ငံထဲမှာ Dash လို့ RL လို့ခေါ်တဲ့ Islamic State Islamic နိုင်ငံထူထောင်ရေးရံပုံငွေရှာဖွေပြီး Syria နိုင်ငံတွေကိုပေးပို့တယ်လို့ပါကစ္စတန်ဒဏ်ရာအကြံဖက်ဌာနကမှတ်ချက်ပေးထားပါတယ်။ပြီးခဲ့တဲ့နှစ်နှစ်ကတည်းကဒီရံပုံငွေထောက်ပံ့ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်ပြီးသူဟာပါကစ္စတန်နဲ့ Syria မှာအကြံဖက်လုပ်ငန်းတွေကိုစီစဉ်ဆောင်ရွက်နေတဲ့မိသားစုနဲ့ဒဏ်ရာအဆက်အသွယ်ရှိတယ်လို့လည်းမှတ်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းပါကစ္စတန်နိုင်ငံကအကြမ်းဖက်တိုက်ခိုက်မှုတွေကို IS အဖွဲ့ကနေပြီးတော့စီစဉ်ညွှန်ကြားခဲ့တယ်လို့မှတ်တမ်းတွေလည်းရှိနေတာပါ။အဲ့ဒီထဲမှာဒီလအစောပိုင်းကနိုင်ငံရဲ့အနောက်တောင်ဘက်ဘလူချစ်စတန်ခရိုင်တွေကကြောက်မီတွေတွင်လို့တမ10ဦးကိုတပ်ဖြတ်ခဲ့တာတွေလည်းပါဝင်ပါတယ်။ပါကစ္စတန်စစ်တပ်ကအခုလိုဝါစီရစ်စတန်ပြည်နယ်ထဲစီးနင်းခဲ့ရမှာအထေရမိခဲ့တဲ့စစ်သွေးကြွနှစ်ဦးဟာအကြမ်းဖက်သမားတွေရဲ့နှီးပြတွေဖြစ်တယ်လို့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။နောက်ဆုံးရသတင်းတွေကိုဒေါ်ခင်မျိုးတနတ်လူချင်းရပြီးခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
ပလီရှားနိုင်ငံမှာကာယောဂါကြောင့်အရေးပေါ်အခြေအနေကြီးညာထားတဲ့စလန်ဂေါပြည်နယ်မှာစိတ်ယုံတစ်ခုနဲ့အတူတူအလုံးလုံးနေကြတဲ့မြန်မာအလုပ်သမား300ကျော်ကိုကိုဗစ်ရောဂါပိုးကူးစက်ခံရတဲ့အကြောင်းတင်ဆက်ပေးပါမယ်ကျွန်မကတော့စုစုပါကယ်ဟောကကူးစက်မှုတွေကြောင့်အရေးပေါ်အခြေအနေကြီးညာထားတဲ့ပြည်နယ်တစ်ခုဖြစ်တဲ့စလန်ဂေါကစက်ရုံတစ်ခုမှာယာနေရှိတဲ့မြန်မာအလို့သမားတွေယောဂကူးစက်ခံရတာဖြစ်ပါတယ်။ကူးစက်ခံရသူတွေကတချို့ကတော့ဆေးရုံတွေကုသပေးဖို့စီစဉ်နေတယ်လို့လည်းမလေးရှားနိုင်ငံမြန်မာတန်ယုံအလို့သမားတန်ယာရှိဦးဝင်းမင်းစိုးကပြောပါတယ်။
ကျွန်တော်တို့ကတော့လောလောဆယ်ကတော့ဟိုစက်ရုံအနေနဲ့ကတော့ယောဂပိုးကူးတဲ့အလို့သားတွေကိုလေဒီတန်ခွဲထားတယ်ပြီးတော့ခွဲထားတယ်ဆိုတာလည်းသိရင်ရတဲ့သူတွေဆိုရင်တော့ဆေးရုံမှာပဲကျွန်တော်တို့ကကုသမှုပေါ့နော်။အဲဒီဘွားဟောလောက်ထားတယ်နောက်တစ်ခုကစိတ်ပြီးတော့စိုးရိမ်နေရမှရှိတဲ့အခြေအနေတွေမှာဆိုရင်ကျွန်တော်တို့ကဒီ quarantine center တွေရှိတယ် quarantine center တွေမှာသူတို့စနစ်တကျတော့ဖွဲထားပါတယ်ဟုတ်ကဲ့
ကံဩကထိ ंछ ုပ်ရေးစီကံချိုးဖောက်သူတွေကိုပြင်းပြင်းထန်ထန်အရေးယူမဲ့အကြောင်းတတိပေးထားတာကြောင့်မလေးရှားရောက်မြန်မာနိုင်ငံသားတွေစီကံလိုက်နာကြဖို့လည်းမြန်မာတန်ယုံတာဝန်ရှိသူတွေကတတိပေးထားပါတယ်ကယ်ဟောကကူးစက်မှုတွေကြောင့်ပြည်ဝင်အထောက်အထားမရှိဘဲနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေအတွက်စိုးရိမ်စရာကောင်းတယ်လို့လည်းမလေးရှားခြေဆိုင်တပုံးမြန်မာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးစံဝင်းကပြောပါတယ်
လက်ရှိမလေးရှားရဲ့အနေအထားကဘာလို့ဆိုတော့ယောဂတွေကတနေ့တနေ့အများပြနေတာတွေ့ရတယ်ဒီကျေးတဲ့ခါကျတော့အလုံးကကြောက်တယ်ပေါ့ဒီတိုင်းကဟုတ်ကဲ့မထောက်အထားမရှိတဲ့လူတွေကတကယ်ကိုဒီမလေးရှားမှာတော့တကယ်ကိုအန်တီရရှိတယ်ဘာဖြစ်လို့လဲဆိုတော့တရားမဝင်နေထိုင်နေတဲ့ကြောင့်သူကတအားကြောက်ဖို့ပေါ့မလို့
ကယ်ဟောကကူးစက်မှုတွေတိုးလာနေတာကိုထိတ်ထုတ်ဖို့မလေးရှားအစိုးရကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲစလန်ဂေါ၊ဂျိုဟော၊ပီနန်၊ကွာလာလမ်ပူ၊ပူထရာချာရာနဲ့လက်ဗူဟန်တို့မှာအရေးပေါ်အခြေအနေကြီးညာခဲ့ပြီးတိုးလာလှုပ်ရှားမှုတွေကိုလည်းကန့်သတ်ခဲ့တာပါမြန်မာနိုင်ငံသားအများအပြားနေထိုင်ကြတဲ့ဒေသတွေမှာကယ်ဟောကကူးစက်မှုတွေကြောင့်အရေးပေါ်အခြေအနေကြီးညာထားပြီးတိုးလာလှုပ်ရှားမှုတွေကန့်သတ်လိုက်တာကြောင့်အလို့အကိုင်းနဲ့ရှားဝင်နေရေးအခက်အခဲတွေရှိနေရတယ်လို့လည်းကွာလာလမ်ပူမျိုးကအထက်ကျုပ်စိတ်ယုံမှာအလုံးလုံးနေတဲ့ကိုထွေးလေးကပြောပါတယ်
ကျွန်တော်တို့အဆင်ပြေပါတယ်။တတိယအဆင်ပြေထားတယ်လေ။စားသောက်ဆိုင်ကြီးကတော့အဆင်ပြေမကောင်းဘူး။ကျွန်တော်တိရဆိုင်ဆိုရင်အများကြီးပဲ။ပိတ်တယ်လို့တို့ထမင်းပိုးလေးတော့ပေးတာပေါ့နော်။တို့လည်းနည်းနည်းတော့တော်သေးတယ်။လောက်တော့လောက်ရတယ်။တခါရတယ်တော့တော်ရရရောက်တယ်။အဆင်ပြေမကောင်းဘူး
။မလေးရှားနိုင်ငံမှာယောဂကူးစက်ခံရသူတနေ့ကို3000ဝန်းကျင်ရှိနေပြီးအခုနောက်ဆုံးထုတ်ပြန်ထားတဲ့စီးရင်အရနိုင်ငံတွင်းကူးစက်ခံရသူပေါင်း36,000ကျော်နဲ့သေဆုံးသူ600ကျော်ရှိနေပါတယ်။ဒီမှာကတော့စုစုပါ။ဝီယိုရီအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။
ကျတဲ့နိုင်ငံမှာတော့မျိုးဗီဇဆင်ခဲ့ပြောင်းလဲလာတဲ့ကူးစက်မြန်ကိုရိုနာဗိုင်းရပ်စ်ကိုတွေ့လာရတဲ့အတွက်
ယောဂပြန်နှံ့မှုတွေကိုထိန်းချုပ်နိုင်ဖို့ဇန်နဝါရီလ16ရက်နေ့ညနေ6နာရီကစပြီးတော့ညမထွေအမိထုတ်လိုက်ပါတယ်။ဒါကြောင့်လည်းညနေနေဝင်တာနဲ့လူတွေလည်းစိုက်နေပိတ်ပြီးတော့အေးဆော့ဆော့ပြန်နေကြရပါတယ်။ရိုက်တာသတင်းတပုတ်ကိုခြေခံပြီးတော့ကျွန်တော်ပန်းညူတင်ပြပြပါမယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်သူနိုင်ငံမှာသေဆုံးသူ9000ထိရှိသွားပါပြီ။ကာယရောဂါကြောင့်ကမ္ဘာမှာသေဆုံးသူအများဆုံးရှိတဲ့9ခုမြောက်နိုင်ငံလည်းဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာဆက်ပြီးတော့တူကြရတဲ့ကူးစက်မြန်ဗီဇအပြောင်းပို့တွေကူးစက်လာနေတဲ့အတွက်ပြည်သက်ဆူရကဒီကိစ္စပေါ်မှာထူဆိုးနေကြတာပါအခုဆိုရင်ဗီဇအပြောင်းပို့တဲ့ကူးခံသူတိတ်ရခိုင်တော့ဝင်ကျင်ရှိနေပါတယ်ညမထွေအောင်မေးတက်ကသတ်မှတ်ချိန်ချက်2နာရီဆိုပြီးတော့ည6နာရီကနေပြီးတော့မနေ့6နာရီထိသတ်မှတ်ထားပါတယ်ဥရောပသမဂ္ဂဝင်မဟုတ်တဲ့ပြည်ပတိုင်းပြည်ကနေပြီးတော့ပြည်သက်နိုင်ငံကိုလိုင်းအောင်မဲ့သူတွေအနေနဲ့ဆက်ရောက်ချိန်မှာကိုဗစ် -19 ပိုးမရှိကြောင်းတခွဲစစ်ဆေးချက်ကိုပြသရမယ်ပြင်ရောက်ချိန်တစ်ပတ်ကြာပြီးသားခွင့်နေကြရမှာဖြစ်ပါတယ်
pas en capacité de le mesurer mais si je suppose qu'il y a autant de scientifiques qui se réunissent pour la question
ဒီကိစ္စမှာကျွန်တော်ကပညာရှင်တော့မဟုတ်ပါဘူးဒါပေမဲ့ဒီကိစ္စကိုသိပ္ပံပညာရှင်တော်တော်များများပူးပေါင်းလုပ်ကင်ထားတာဆိုရင်တော့ဒါသိပ်ကောင်းတဲ့လုပ်ရဖြစ်မှာပ
ါစီးပွားရေးလုပ်ငန်းရှင်တွေကတော့လုပ်ငန်းရှုံးပုံမှန်ကိုကာမီအောင်လို့စနေနေ့တွေမှာမနေ့9နိုင်ခွဲလောက်ကစပြီးတော့ဆိုင်ဖွင့်နိုင်ဖို့စီစဉ်နေပါတယ်ပြည်သက်နိုင်ငံဒေသအတုံများများမှာနှိမ့်လွေချပြီးတော့ရာသီဥတုအေးနေတာကြောင့်မလို့ညနေပိုင်းရောက်တာနဲ့လမ်းတွေပေါ်မှာလူသူကင်းရှင်းကုန်ပါတယ်
Mais en tout cas moi avec des enfants je trouve qu'à 18h c'est pas gênant c'est l'heure où il fait
nuit. Les chiens lui pour ñan ni 6 nai a pye ma thwe ya a mai nga pyatana ma shi ba au. A rei chain so yin maung ni bi le. Ye chu a ma a chain mu lo chima ro le aing pyan ja de a chain ma. Da ba mai a lou pyan sa de tanin la lo ni myo so yin no ta myo phit ma chin ma de. A khu lo sin ni so yin no kaisa ma shi ba au.
Chaung lu jao phit de methods ka ro nya ma thwe ya a mai chaung mu lo pon man that so bi do twa la lou kan ya ra law be pyaung le shi de lu pyo wa de. ဒါပေမဲ့လည်းမြန်မာဆိုင်ဖွင့်ထားတဲ့ Michael Levy ကတော့ဆိုင်စောစောပိတ်ရတာကိုသိတဲ့ဘုံမကြပါဘူး
။ Bon le weekend c'est peut-être moins gênant mais en semaine on a les sorties de bureau initialement vers 18h.
ကိုလည်းကောင်းကောင်းမလုပ်နိုင်ဘူးလို့ကျွန်တော်ကတော့ခံစားမိပါတယ်။စူးမင်းကတော့လိုက်နာရမှာပါ။ဒါပေမဲ့ကျွန်တော်ဖောက်တယ်တွေကိုစောင့်ဖို့ပေးတယ်လေ။ကိုသဘောအတိုင်းသာလုပ်လို့ရမယ်ဆိုရင်တော့ဆိုင်ကညနေ9နာရီခွဲလောက်မှပိတ်ဖြစ်မှာပါ။
ဒါပေမဲ့ရုပ်ပိတ်ရက်တွေမှာဆက်ပိတ်ထားစရာမလိုတဲ့အတွက်တော့စိတ်သက်သာရရမိတယ်လို့စီးပွားရေးလုပ်ကိုင်နေသူတွေကပြောပါတယ်။ရုပ်ပိတ်ရက်တွေမှာသာဆက်ပိတ်ထားရင်ပုံပြီးတော့ထိခိုက်မယ်လို့လည်းဆိုပါတယ်။အစိုးရရဲ့ကာယယောဂကန့်သက်ချက်တွေကထိရောက်မှုရှိမယ်လို့ယုံကြည်ပေမဲ့လည်းစီးပွားရေးလုပ်နေသူတွေကတော့ဝင်ငွေထိခိုက်မှုတွေရှိတယ်လို့ပြောကြပါတယ်။အခုလိုမျိုးဝင်ငွေကျဆင်းလာတဲ့အတွက်ဘယ်ကအကူအညီရမလဲဆိုတာမသိနိုင်ကြလို့အလုပ်ကနားခိုင်းထားရတဲ့ဆိုင်လူသမားတွေအတွက်လည်းပူပင်နေကြရတာပါ။ဒီနိုင်ငံမှာနေစဉ်ပူးကူးခါသူ2000လောက်ရှိတယ်လို့ပဲဆေးရုံရေးပေါ်လူနာဌာနကိုရောက်လာတဲ့လူနာတွေကလည်းပုံမှန်တိုးလာနေပါတယ်။ပြည်သက်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ဆေးဖြန့်ချိမှုနှိမ့်ခွင့်နေတဲ့အပေါ်မှာလည်းပြည်သက်အစိုးရအနေနဲ့ဝေဖန်တာတွေခံနေရပါတယ
်။မင်္ဂလာပါသောရရှင်များရှင်ကျမတင်ပြချင်ပါပါအမေရိကန်သမ္မတရွေးကောက်ပွဲမှာပထမဆုံးအမျိုးသမီးတစ်ဦးအနေနဲ့အနိုင်ရခဲ့သူရွေးကောက်ခံဒုတိယသမ္မတကမလာဟဲရစ်ဟာဒီသတင်းပတ်အတွင်းသမိုင်းမှတ်တိုင်တင်ခဲ့ပါပြီ။အမေရိကန်ဆိုရရဲ့ဒုတိယအနာအကြီးဆုံးယာရုနေယျအထိရှောက်လန်းလာတဲ့မစ်ဟဲရစ်ရဲ့အကြောင်းစူးစီးတင်ပြထားတဲ့ VOA ရဲ့လွှတ်တော်ဆိုင်ရာတာဝန်ခံကက်သရင်းချစ်စင်ရဲ့သတင်းဆောင်ပါကိုပြောပြပေးပါမယ်။အမေရိကန်ပြည်ထောင်စုရဲ့သမိုင်းဝင်အခိုက်အတန့်တစ်ခုပါ။
While I may be the first woman in this office, I will not be the last.
ဒီရရုအတွက်သူဟာပထမဆုံးအမျိုးသမီးပါ။ဒါပေမဲ့နောက်ဆုံးမဟုတ်နိုင်ပါဘူးတဲ့။ရွေးကောက်ခံဒုတိယသမ္မတကမလာဟဲရစ်ပါရှင်။ဒုတိယသမ္မတအဖြစ်တာဝန်ထမ်းဆောင်ဖို့လူမင်းနဲ့အိန္ဒိယအနွယ်အမေရိကန်အမျိုးသမီးတူဖြစ်တဲ့သူမကိုရွေးချယ်ခဲ့ကြတဲ့အတွက်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့မင်းဆန္ဒရှင်တွေကိုအသက်56နှစ်အရွယ်ဟဲရစ်ကကျေးဇူးတင်ကြောင်းပြောပါတယ်။ဗာဂျီးနီးယားတက္ကသိုလ်ကဘာဘရာပယ်ရီကအခုလိုပြောပါတယ
်။ We've had women in the Supreme Court. We have Nancy Pelosi.
ရယုံချုံမှာအမျိုးသမီးတွေရှိနေပါပြီ။လွတ်တော်သဘာဝတည်းအဖြစ်လဲ Nancy Pelosi ရှိနေပါတယ်။ဒါပေမဲ့အစိုးရအဖွဲ့မှာတော့အမျိုးသမီးဒုတိယသမ္မတဆိုတာမရှိသေးပါဘူးတဲ့။ဒါတင်မကပါဘူး။လူပြူမဟုတ်တဲ့အမျိုးသမီး။နောက်တိုးတက်ရာတိုးတက်ချောင်းအတွက်ဒီနိုင်ငံကိုလာကြတဲ့ရွှေပြောင်းမိဘတွေကနေမွေးဖွားလာတဲ့အမျိုးသမီးတူဖြစ်နေတာပါလို့ပြောဆိုခဲ့တာပါ။အိန္ဒိယမိခင်နဲ့ဂျမေကာဖခင်တို့ကနေမွေးဖွားလာတဲ့ဟဲရစ်ဟာကယ်လီဖိုးနီးယားပြည်နယ်အောက်ကလန်မှာကြီးပြင်းခဲ့ပါတယ်။လူမျိုးကွဲပြားမှုတွေကိုတသားတည်းဖြစ်စေရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့သူငယ်ငယ်ကတက်ခဲ့တဲ့အကြောင်းကနိုင်ရမှာလဲသူ့ပုံကိုရေးဆွဲထားပါတယ်။ Democrat လွှတ်တော်မှ Barbara Lee ကအခုလိုပြောပါတယ်
She's broken so many glass doors.
အမျိုးသမီးတွေအတွက်မမြင်နိုင်တဲ့အတားအဆီးတွေကိုသူကချိုးဖောက်ခဲ့တာပါတဲ့လူမဲတွေအများစုတက်ကြတဲ့ Washington DC Howard တက္ကသိုလ်ဘွဲ့ရ Harris က2004ခုနှစ်မှာ San Francisco ရဲ့ပထမဆုံးသောလူမဲအမျိုးသမီးအစိုးရရှေ့နေဖြစ်လာခဲ့ပြီး2010ပြီးနှစ်မှာတော့ California ပြည်နယ်ရှေ့နေချုပ်ဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့နှွေရာသီလူမဲအရေးစန့်ခြင်းဆန္ဒပြမှုတွေအတွင်မှာတော့ Harris ဟာလူတွေသိထားတာထက်ပိုပြီးတင်းမာတဲ့အစိုးရရှိနေတူဖြစ်တယ်ဆိုပြီးမကျေနပ်သူတချို့ရှိခဲ့သလိုတေတံကိစ္စနောက်ရဲတပ်ဖွဲ့ရဲ့မှားယွင်းတဲ့လုပ်ရက်တွေအပေါ်တာဝန်ခံမှုမရှိတဲ့အရေးတို့နဲ့ပတ်သက်ပြီးလဲအငင်းပွားပွဲဖြစ်ခဲ့ပါတယ
်
အထက်လွှတ်တော်အမှတ်အဖြစ်ရွေးကောက်ခံရပြီးတဲ့နောက် Harris အနေနဲ့ California ပြည်နယ်မှာပထမဆုံးမှတ်ချက်တင်နိုင်ခဲ့တာပါ Texas တက္ကသိုလ်က Shannon Bowne O'Brien ကအခုလိုပြောပါတယ
် It's important that people
ကိုနီးသူလုပ်ပိုင်ခွင့်အာဏာရှိသူတွေနဲ့တွေ့ဆုံရတာဖြစ်ပြီးဒါကအရေးကြီးပါတယ်အတော်တရာမိတွေးတယောက်အဖြစ်သူ့ကိုယ်သူညှို့နေရှိတဲ့ Harris ကရှေ့နေ Dolph M. Hope ကိုလက်ထပ်ချတာဖြစ်ပြီးသူကလည်းအင်ဂျီရိုသမိုင်းမှာပထမဆုံးသောဒုတိယသမ္မတရဲ့ခင်ပွန်းဖြစ်လာမှာပါဒုတိယသမ္မတရဲ့အရေးကြီးဆုံးလုပ်ငန်းကတော့လူအယင်သမ္မတကိုစားတာဝန်ထမ်းဆောင်ဖို့အစင်းသင့်ရှိရေးဖြစ်ပြီး Harris ကတော့သူ့ရဲ့သမိုင်းဝင်ပထမဆုံးဆိုတဲ့အခြေအနေတွေကိုသုံးလာနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်Virginia Tech သူက Barbara Perry ကအခုလိုပြောပါတယ
် She can be a stateswoman representing the United States.
သူမအနေနဲ့ American ရဲ့အဓိကအမျိုးသမီးနိုင်ငံရေးခေါင်းဆောင်တဦးဖြစ်လာနိုင်ပါတယ်တဲ့။ဒါပေမဲ့လည်းသူ့ရဲ့တမှုထူးခြားတဲ့ပြရုပ်ကိုပြသနိုင်ဖို့အတွက် American ပြည်သားစုတဝန်းကိုခီးသွမ်းမယ်လို့ယူဆတဲ့အကြောင်းပြောဆိုခဲ့တာပါ။အင်ဂျူရောကကပအခန့်ခန္ဓာတဲ့အတွက်သူမရဲ့ဘိုးဘွားတွေနေထိုင်ခဲ့ရာအိန္ဒိယကရွာမှာလဲဂုံပြုခဲ့ကြပါတယ်ရှင
်။ကမရာဖီကျန်တစ္ဆာချင်းဆူရဲမီဟာအမေရိကန်ပြည်ထောင်စုမှာပြည်သူတွေရွေးချယ်တဲ့အစိုးရအုပ်ချုပ်တဲ့အတွေ့အခေါ်အတွန်းရှိမှုကိုခိုင်ခိုင်မာမာကြားရနေလေဖြစ်ပါတယ်။ခေါင်းဆောင်တေကျန်းတစ္ဆာချင်းဆိုပြီးအုပ်ချုပ်မှုအာဏာအနှင်းဖို့သဘောတူလိုက်တဲ့နေ့လေဖြစ်ပါတယ်။ဒီနေ့မှာတမိုင်းရဲ့အမှုမြတ်ဆုံးအခန်းကဏ္ဍတင်မျှော်လင့်ချက်တွေကိုပုံဖော်ကြပါစို့လို့သမ္မတဟောင်းဘီလ်ကလင်တန်ကပြောခဲ့ပါတယ်။သမ္မတတစ်တွေကနောင်လေးနှစ်အုပ်ချုပ်မဲ့သူတို့ရဲ့ရည်တည်ချက်သဘောထားတွေကိုချပြလေးရှိပါတယ်။သမရဟောင်းဂျွန်နက်ကင်နေဒီကကျွန်တော်တို့မှာကြောက်ရွံ့နေခြင်းပေါ်တာကြောက်ရမှာလို့ပြောခဲ့ဘူးပါလေ။တိုင်းပြည်ကကိုယ့်အတွက်ဘာလို့မလဲမမေးပါနဲ့။ကိုကတိုင်းပြည်အတွက်ဘာလို့ပြီးနိုင်မလဲမေးပါလို့လည်းကင်နေဒီကပြောခဲ့ပါဗျ။
It's a real opportunity for
American နေအတွက်တကယ်ကိုအစ်စ်ဂျပန်ပြန်စားခွင့်အခွင့်အလမ်းတစ်ခုပါ။သမရအနေနဲ့တိုင်းပြည်ကိုသူ့ကိုယ်သူပထမဆုံးမိတ်ဆက်ခွင့်ရတယ်။ဒီအခွင့်အရေးကနောက်တစ်ခါထပ်ရမှာမဟုတ်ဘူး။ American တမိုင်းမှာတိတ်ကိုအရေးကြီးတဲ့အချင်းခါပါ
။ It's not the solution to our problem.
အစိုးရဟာကျွန်တော်တို့ရဲ့ပြဿနာတွေအတွက်အဖြေမဟုတ်ပဲအစိုးရကပြဿနာဖြစ်နေလို့ Federal အစိုးရအာဏာကိုကန့်သတ်ဖို့ Ronald Reagan ကပြောခဲ့ပါတယ်ပထမဆုံးလူမဲသမ္မတရဲ့ကျန်းသစ္စာချင်းစုပွဲပဲဖြစ်ဖြစ်ဘယ်လိုအချိန်အခါဖြစ်ပါစေ American ပြည်သူတွေအတွက်တာမန်ထက်ထူးခြားတဲ့အချိန်အခါပါ
တိုင်းပြည်တွေအခြေခံကြတဲ့ဇုံတစ်ခုအကြောင်းအရာပဲဖြစ်ဖြစ်စက်တန်းကြတဲ့အချိန်ကာလနဲ့သက်ဆိုင်တဲ့အကြောင်းအရာပဲဖြစ်ဖြစ်အထိမ့်မှမတရားမိန်ခွန်းတွေပြောကြလို့ရှိပါတယ
်1809ခုနှစ်ကသမရဟောင်း James Madison ကသူကျန်းသစ္စာချင်းစုပွဲမှာဝတ်တဲ့ဝတ်ဆုံတစ်ခုလုံးကို American လုပ်တွေကြီးပဲရွေးဝတ်ခဲ့ပါတယ်1953 Dwight D. Eisenhower ရဲ့ကျန်းသစ္စာချင်းစုပွဲပြီးချစ်တဲ့ပွဲက American စစ်အင်အားကိုပြန်လည်ချစ်တဲ့ပွဲပါ1865 Abraham Lincoln ရဲ့ဒုတိယကျင်းကျန်းသစ္စာချင်းစုပွဲမှာအာဖရိကနယ်ပေါ်အမေရိကန်တွေကိုချစ်တဲ့ပွဲမှာပါဝင်ဖို့ပထမဆုံးဖိတ်ကြားခဲ့ပါတယ်။သမရဟောင်း Woodrow Wilson ရဲ့ဒုတိယမြောက်ကျန်းသစ္စာချင်းစုပွဲချစ်တဲ့ပွဲမှာမှအမျိုးသမီးတွေပထမဆုံးပါဝင်ခွင့်ရခဲ့ပါတယ်။1940ခုနှစ် William Henry Harrison ရဲ့ကျန်းသစ္စာချင်းစုပွဲကတော့အထူးစိတ်မကောင်းစရာပါ။ အသက်68နှစ်ရှိပြီးအဲ့ဒီအချိန်ကအသက်အကြီးဆုံးသမ္မတဖြစ်ခဲ့တဲ့ Harrison ကရေကဲမှအောက်အထိအေးနေတဲ့ရာသီဥတုထဲမှာတနအီကြာမင်ကုန်းကိုပြောခဲ့ပါတယ်။ကျန်းသက်စာကျင်းစုပွဲသမိုင်းမှာအရှိဆုံးမင်ကုန်းမှာ
He wanted to prove
သူကအာနယ်မန်နဲ့ပြောနိုင်တဲ့သူသမရတာဝန်ထမ်းဖို့လုံနိုင်ကြနိုင်ရှိတဲ့သူဆိုတာတက်တည်ပြချင်ခဲ့ပါတယ်။အဲ့ဒီနေ့ညနေမှာပဲ Harrison ဖြားနာခဲ့ပြီးနောက်တစ်လအကြာမှာကွယ်လွန်သွားပါတယ်။ American သမိုင်းမှာတက်တန်းအတူဆုံးထမ်းဆောင်ခဲ့တဲ့သမရဖြစ်ပါတယ်။ကျန်းသက်စာကျင်းစုပွဲတွေဟာတာမန်ပွဲလမ်းကနေအကြီးအကျယ်ကျင်းပတဲ့အခမ်းအနားတွေဖြစ်လာပါတယ်။ရုပ်မြင်သံကြားပေါ်လာပြီးတဲ့အချိန်မှာပိုးပြီးတော့မြင်ရတွေ့ရအရေးကြီးလာပါတယ်။
As the duties and responsibilities of the president.
တပ္ပတာတာဝန်နဲ့ဝန်ကြီးအရေးဘူပြီးများလာလို့လဲကျန်းသက်စာကျင်းစုပွဲတွေကပါတီတွေခြေတက်ပွဲတွေနဲ့ပို့ပြီးတော့ခံစားတဲ့ခံစားအောင်ကျင်းပလာကြတာပ
ါဒီလိုနဲ့ကျန်းသက်စာကျင်းစုပွဲတွေဟာ American Democracy အတွင်းရှိတည်တံ့နာကိုပြသတဲ့အခမ်းအနားတွေလည်းဖြစ်လာပါတယ်ကျွန်မများသတင်းအောင်ပါရှင
်မင်္ဂလာပါကမ္ဘာတည်နေတဲ့မှာရေတပ်ဖို့ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောင်းမြတ်တင်ပြနေတဲ့အစီအစဉ်ကနေကျေးဇူးပါတယ်ကျွန်မအင်ဂျင်နီယာဘိုင်ဒန်ကိုစောင့်ကြည့်မှုနဲ့အတူတရုတ်ကမြန်မာရဲ့ဘရိုဟင်ဂျာအရေးတုံ့ပြန်မှုကိုထောက်ခံဆိုတဲ့ကောင်းစဉ်နဲ့နီကေးအေရှားမှာအီချီနီတာနဲ့ဆူကာဆာဟာဒီနိုတို့ပူးတွဲရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါမြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်သင့်မခံထားပါဘူး။အမေရိကန်ပြည်ထောင်စုမှာသမရအလွှဲအပြောင်းမတိုင်ခင်ကြိုတင်ပြီးတော့အိမ်နီးချင်းနိုင်ငံတွေနဲ့ဆက်ဆက်ရေးတိုးမြှင့်ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့မြန်မာထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံရမှာတိုင်းရင်းသားပဋိပက္ခတွေအပေါ်မြန်မာအစိုးရရဲ့ကင်တွယ်ဖြည့်ရှင်းပုံကိုတရုတ်အစိုးရကထောက်ခံမှုရှိတယ်လို့နိုင်ငံသားရေးဝန်ကြီးဝန်ယီကကတိပြုခဲ့တယ်လို့ဆိုပါတယ်။ဝမ်ဟာတနင်္လာနေ့ကမြန်မာနိုင်ငံကိုရောက်ရှိချိန်မှာသမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။သူ့ရဲ့ခီးစဉ်ကိုဒေတာရင်းတရုတ်အစိုးရရဲ့ဩဇာလွှမ်းမိုးမှုကိုတိုးချဲ့ဖို့ကြိုးပမ်းမှုတစ်ခုလို့လည်းသုံးသပ်ကြပါတယ်။ဇန်နဝါရီလ20ရက်နေ့မှာအမေရိကန်သမ္မတအဖြစ်ကျန်းသက်စာချိန်ဆိုမဲ့ဂျိုးဘိုင်ဒန်အနေနဲ့သူ့ရဲ့ယာရုတာဝန်ကိုထမ်းဆောင်ပြီးဆိုတာနဲ့လူ့အခွင့်အရေးအပါအဝင်အခြားကိစ္စရပ်တွေနဲ့ပတ်သက်လို့တရုတ်ကိုဖိအားပေးမှုပိုးပြီးပြင်းထန်လာမယ်လို့မျှော်လင့်ရတယ်လို့ဆိုပါတယ်။တရုတ်နိုင်ငံသားဝန်ကြီးဝမ်ယီနဲ့တွေ့ဆုံရမှာမြန်မာအနေနဲ့ထိုင်ဝမ်တိဘက်နဲ့ရှင်ချမ်းအရေးနဲ့ပတ်သက်လို့တရုတ်ရဲ့ရည်တည်ချက်ကိုဆက်လက်ပံ့ပိုးသွားမယ်လို့သမ္မတဦးဝင်းမြင့်ကပြောခဲ့ကြောင်းတရုတ်အစိုးရပိုင်းစင်ဟွာသတင်းမှဖော်ပြထားပါတယ်။ဝမ်ကလည်းတရုတ်အနေနဲ့မြန်မာကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအလုံးကြီး၃သိန်းထောက်ပံ့လှူဒန်းဖို့ရှိတယ်လို့ပြောကြားခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားပဋိပက္ခတွေကိုဖြည့်ရှင်းရေးမှာတရုတ်ကတတ်နိုင်သမျှအကူအညီပေးဆောင်ရွက်သွားမှာဖြစ်တယ်လို့ဝမ်ယီကပြောပါတယ်။တရုတ်နိုင်ငံသားရေးဝမ်ယီရဲ့ခီးစဉ်မှာတရုတ်ရဲ့Belt and Road ခေတ္တပိုလန်မှာစီမံကိန်းနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စရပ်တွေကိုလည်းမြန်မာခေါင်းဆောင်အနေနဲ့ဆွေးနွေးခဲ့ပါတယ်။ဝမ်ယီဟာမြန်မာခီးစဉ်အပြီးမှာအင်ဒိုနီးရှား၊ဘရူနိုင်၊ဖိလစ်ပိုင်နိုင်ငံတွေကိုတွားရောက်မှာဖြစ်ပြီးအထူးသဖြင့်ကာဝယ်ဆေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုတရုတ်ကကမ်းလှမ်းနိုင်မယ်လို့မျှော်လင့်ရပါတယ်။တောင်တရုတ်ပင်လယ်ဒေသတွင်းနိုင်ငံတွေနဲ့တရုတ်နဲ့ပူးပေါင်းဆောင်ရွက်မှုကိုလျှော့ချဖို့ဒါမှမဟုတ်ဆွန့်လွတ်ဖို့ဘိုင်ဒန်ဦးဆောင်တဲ့အမေရိကန်အစိုးရတဲ့အနေနဲ့ဆွဲဆောင်စည်းရုံးကြိုးပမ်းနိုင်တယ်လို့တရုတ်ဘက်ကတွက်ဆထားတဲ့အတွက်အခုလိုဝမ်းရည်ခီးစဉ်မှာကာကွယ်ဆေးကိစ္စပူးပေါင်းဆောင်ရွက်ရေးနဲ့စည်းရုံးဖို့ရှိကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကညညရေးအစိုးရတရက်ဖွဲ့စည်းမယ်ဆိုပြီးရွေးကောက်ပွဲဝင်ခဲ့တဲ့တိုင်းရင်းသားနိုင်ငံရေးသမားတွေနဲ့တွေ့ဆုံဖို့ကြိုးပမ်းနေပြီးမြေအခြေအတင်ဖြစ်စရာတွေကြုံနေရပါတယ်။ ညီညွတ်အောင်ကြိုးပမ်းဖို့ရည်ရွယ်ထားတဲ့အတိုင်းမဖြစ်ရတာဘာကြောင့်ပါလဲ။သဘောထားကွာဟာချက်တွေကိုဘလို့ကြော်လွှားမလဲဆိုတာတွေကိုတော့ဒီတစ်ပတ်ရဲ့သတင်းတောက်မှတ်စုမှာတင်ပြပေးခြင်းပါတယ်။ကျွန်မမေခါပါ။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာရွေးကောက်ပွဲအပြီးပေးထားတဲ့ကတိကဝတ်အတိုင်းညီညွတ်ရေးအစိုးရဖော်ဆောင်ဖို့ပါတီအစ်စင်ကြီးကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာဒီနှစ်ဦးမှာတချင်ကြီးနဲ့မွန်ကယားနဲ့ရှမ်းပြည်နယ်တွေကတိုင်းရင်းသားပါတီတွေရဲ့ရွေးကောက်ပွဲအနိုင်ရလွတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဖို့လှုံ့ဆော်ခဲ့တာပါဆွေးနွေးမှုတွေလုပ်ဖို့ကြိုးစားပေမဲ့နေရာရွေးချယ်မှုအဆင်မပြေတာတက်ဆိုင်ရာတိုင်းရင်းသားပါတီတွေနဲ့ဆွေးနွေးတာတွေမလုပ်ဘဲရွေးကောက်ပွဲအနိုင်ရလွတ်တော်ကိုယ်စားလှယ်တွေနဲ့ပဲတွေ့ဆုံတာတွေပဲလုပ်တာကြောင့်တိုင်းရင်းသားပါတီတွေနဲ့နိုင်ငံရေးလေးလာတုံ့တက်သူတွေဘက်ကညီညွတ်ရေးအစိုးရဖော်ဆောင်ဖို့NLD ပါတီမှာတကယ်စိတ်ဆန္ဒရှိရလားလို့မေးခွန်းတွေထုတ်လာကြတာပါဒီတစ်ပတ်ထဲမှာပဲကယားပြည်နယ်မှာကယားဒီမိုကရေစီပါတီနဲ့တွေ့ဆုံမှုစီစဉ်ခဲ့ပေမဲ့လည်းတွေ့ဆုံမဲ့နေရာရွေးချယ်မှုအဆင်မပြေလို့အစီအစဉ်ပြတ်ခဲ့ရပါတယ်ကယားဒီမိုကရေစီပါတီအတွင်းရေးမှူးခူးတဲရဲကတော့တိုင်းရင်းသားတွေနဲ့အာဏာရ NLD ပါတီကြားမှာကွာဟာချက်တွေကြီးကြီးမားမားရှိနေတာကိုပြသရာရောက်တဲ့တာဒကတစ်ခုအနေနဲ့တုံ့တက်ပါတယ
်ညီညွတ်တဲ့အစိုးရတကယ်ဖွဲ့ချင်တယ်တကယ်လက်တွေ့အောက်ထဲပေါ်ချင်တယ်ဆိုလို့ရှိတော့သူတို့ရဲ့မာဗျူဟာတွေကပူတော့ဒါတုပ်ပြေဖို့လူတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်။တိုင်းရင်းသားတွေနဲ့ပတ်သက်တာတော့ဒါတိုင်းရင်းသားတွေနဲ့လည်းတတိုင်းစီတီလေးရှိဖို့ရှိလို့တယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်။ဒါကျွန်တော်တိုင်းရင်းသားတွေလို့ပြောတဲ့နေရာမှာတိုင်းရင်းသားပါတီတစ်ခုတည်းမဟုတ်ပါဘူး။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိတယ်။တိုင်းရင်းသားပါတီရှိတယ်။နောက်ပြီးတော့မှတိုင်းရင်းသားထဲမှာတော့မှဒါတိုင်းရင်းသားလူမျိုးစုကောင်းဆောင်တွေရှိတယ်။အဲစာပီကျူးမှုဖွဲ့တွေရှိတယ်အဲ့လိုလူတွေ ਨੇ ဒါတိတိကျကျညနေဆွနေပြီတော့မှလောက်နိုင်လောက်သွားပြီတော့ဟိုဖြစ်နိုင်တဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ကတော့အဲ့လိုပဲယူဆပါတယ
်ရွေးကောက်ပွဲမှာအများစုနဲ့အနိုင်ရထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးအတွက်ရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိတဲ့အကြောင်းနိုဝင်ဘာမှာကမ်းလှမ်းထားပြီးနောက်ပိုင်းအခုလိုတွေ့ဆုံဆွေးနွေးတာတွေဖြစ်လာတာပါကိစ္စုံဆွေးနွေးမှုတွေလုပ်တဲ့ NLD အစိုးရကိုယ်စားလှယ်အဖွဲ့မှာပါတီခေါင်းဆောင်ပိုင်းတွေဖြစ်တဲ့ဒေါက်တာအောင်မိုးညိုဒေါ်နန်းခင်ထွေးမြင့်ဦးအင်တုံခါနော်ဆန်တို့ဦးဆောင်ပါဝင်ထားပါတယ်။အဲဒီကိုယ်စားလှယ်အဖွဲ့ဟာပါတီဗဟိုအလုံးမှုဆောင်အဖွဲ့ရဲ့တာဝန်ပေးချက်အရတွားရောက်တွေ့ဆုံတာဖြစ်ပါတယ်။ဒီလိုမအောင်မမြင်ဖြစ်နေပေမဲ့လက်ရှိအာဏာရပါတီဘက်ကတော့ရည်ရွယ်ချက်ချင်းကွာဟမှုရှိလာနဲ့အခုလိုတွေ့ဆုံဆွေးနွေးမှုမဖြစ်တာဖြစ်ပေမဲ့ရည်ရွယ်ချက်ချင်းတူညီသူတွေနဲ့ဆက်လက်လှုပ်ဆောင်မယ်လို့ပါတီပြောရေးဆိုခွင့်ရဗဟိုကော်မတီဝင်ဒေါက်တာမျိုးညွန့်ကပြောဆိုထားပါတယ်
။ကျွန်တော်ကအင်ရှင်နေနဲ့ကျွန်တော်မြန်မာဒီမိုကရေစီအဖွဲ့ချုပ်ကိုဖိတ်ကြပါလိမ့်။အဲ့ဒါကဒီအင်ရှင်ရုံးကိုမလာလို့ပါဘူးတခြားနေရာဦးပဲလာနေပါတယ်ဆိုတော့အားတော့ဧည့်သည်ရဲ့ကိုယ်ပါလေးချေကြွယ်ပါလေ။ဒါတော့ကျွန်တော်တို့ဖိတ်ကြားတာကိုမလာတဲ့အတွက်ကျွန်တော်တို့စိတ်တုံ့ပြန်မှုမဖြစ်ပါဘူး။မဖြစ်တဲ့အတွက်ကျွန်တော်တို့လည်းဝမ်းမဲပါပဲ။ဒါတော့လည်းကျွန်တော်တို့ကြီးရဲ့ချက်ချင်းတူရောတိုင်းသားနိုင်ငံရေးပါတီများနဲ့စိတ်တုံ့ပြန်မှုရန်ကြိုးစားခြင်းဖြစ်ပါတော့။ကြီးရဲ့ချက်ချင်းကွာမှုရှိတာနဲ့ညခုလိုစိတ်တုံ့ပြန်မှုမဖြစ်တာတွေလည်းရှိကြတယ်လို့ကျွန်တော်တို့ဟောပါပါတ
ယ်။ NLD ပါတီဥဆောင်တဲ့အစိုးရရဲ့ပြီးခဲ့တဲ့9နှစ်တာကာလမှာလည်းကြီးရထားသလိုလက်နက်ကင်တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးအတွက်ဆွေးနွေးမှုတွေမှာသိတာမြင်တာအောင်မြင်မှုမရဘူးလို့ဝေဖန်တာတွေရှိခဲ့သလိုတိုင်းရင်းသားဒေသတွေမှာအခြေအတင်ဖြစ်စရာအဖြစ်ပြက်တွေနဲ့ကြုံခဲ့ရပူပါတယ်တိုင်းရင်းသားတွေနဲ့ဆက်ဆံရေးမှာထိလွယ်ခိုက်လွယ်အခြေအနေတွေရှိနေတာကြောင့် NLD ပါတီအနေနဲ့တတိထားစရာတွေရှိတယ်လို့လည်းအကဲခတ်တွေကထောက်ပြနေကြတာပါနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကတော့ NLD ပါတီကရည်ရွယ်ထားသလိုအမျိုးသားညီညွတ်ရေးရဖို့အခုထပ်ပို့ပြီးအလေးနဲ့စူးစမ်းရလိမ့်မယ်လို့ထောက်ပြသွားပါတယ
်အမျိုးအမြင်ရှိရှိအညီတိုင်းဆွေးနွေးတာတွေကိုခရီးရောင်းမလုံးနိုင်ဘူးဆိုရင်ခုနဟလာ2020လွန်ဖွဲ့စည်းမဲ့အစိုးရမှာအမျိုးသားညီညွတ်ရေးဆိုတဲ့အတွင်ပြည့်လက္ခဏာဟာပျောက်ဆုံးသွားပါလေအဲ့ဒီလိုပျောက်ဆုံးသွားတဲ့အကျိုးဆက်အနေနဲ့ကတော့ကျွန်တော်တို့ဟာဒါမဲ့9နှစ်ကာလအတွင်းမှာလည်းပဲဟလာဟိုရင်းချမ်းရေးလုပ်ငန်းစဉ်မှာအညီတိုင်းဆွေးနွေးရတာတွေပို့ပြီးတော့အခက်အခဲကြံ့ကြာလာနိုင်ပါတယ်။နောက်ပြီးတော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့လမ်းကြောင်းပေါ်မှာယုံကြည်မှုတည်ဆောက်ရေးသိမြတ်ရေးလုပ်ငန်းစဉ်တွေကလည်းပို့ပြီးတော့ကြံ့ကြာလာနိုင်တယ်လို့မြင်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့ဟလာလက်ရှိအာဏာရပါတီခေါင်းဆောင်နေနေတဲ့ဒီကိစ္စတွေကိုအမျှော်အမြင်ရှိရှိဆန့်စစ်သုံးသပ်ပြီးတော့တိုင်းရင်းသားတွေနဲ့ဒန်းတူရည်တူညီတိုင်းဆွေးနွေးအဖြစ်ရှာနိုင်ဖို့အဲ့ဒီကနေတစ်ဆင့် အမျိုးသားညီညွတ်ရေးအစိုးရပုံစံကိုဖော်ဆောင်နိုင်ဖို့ဥတည်တဲ့နယ်လို့မြင်ပါတယ်
။နိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရပြီးတဲ့နောက်အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းမယ်ဆိုပြီးတိုင်းရင်းသားပါတီ48ပါတီနဲ့ဆွေးနွေးဖို့ဖိတ်ခေါ်ခဲ့တာပါ။ရွေးကောက်ပွဲအနိုင်ရထားတဲ့ကချင်ပြည်နယ်ပြည်သူ့ပါတီနဲ့ကချင်ပြည်နယ်မှာတွားရောက်တွေ့ဆုံခဲ့သလိုမူညီညွတ်ရေးပါတီနဲ့တွေ့ဆုံဖို့မွန်ပြည်နယ်ကိုရောက်ရှိချိန်မှာတွေ့ဆုံမဲ့နေရာကိစ္စကြောင့်ဆွေးနွေးပွဲပြတ်ခဲ့ရပါတယ်။တီဘောမြို့နယ်လွတ်တော်ကိုယ်စားလှယ်လောင်းလည်းဖြစ်နိုင်ငံရေးလှလာတုံးသက်သူဦးရဲထွန်းကတော့တိုင်းရင်းသားနိုင်ငံရေးအင်အားစုတွေနဲ့မဟာမိတ်ဖွဲ့မယ်ဆိုရင် NLD ပါတီအနေနဲ့တတိထားချင်းကပ်စရာလိုရှိနေတယ်လို့သူကရှင်းပြပါတယ်
။အမှားဆုံးသူအတွက်မှာခုနသူတို့ပြောလိုက်တဲ့ကိစ္စဟာဘာလို့ဆိုလို့သားလဲဆိုတဲ့ဟာကိုရှင်းရှင်းလင်းလင်းသူတို့ဟာဖြစ်တယ်နည်းပြီးရင်အဲ့ရှင်းလင်းနဲ့ရှင်းရှင်းလင်းလင်းရှိလက်ရှိတဲ့เนาะသူရဲ့မူဝါသူရဲ့မူဝါဒသူဖြစ်ချင်တဲ့ရည်ရွယ်ချက်ကိုကျွန်တော်တို့တိုင်းရင်းသားပါတီတွေကိုသွားပြီးတော့ဆွေးနွေးတဲ့အခါမှာနိုင်ငံရေးပါတီကိုပဲဆက်သွယ်ပါဒါသာ NLD ဘက်ကဆောင်ရွက်တင်တာပေါ့တိုင်းရင်းသားတွေဘက်ကကြတော့လဲနားလည်ရမှာကအခုဟိုလုပ်နေတဲ့ဆွေးနွေးပွဲတွေဟာเนาะညီညွတ်ရေးဆိုရဖွဲ့ဖို့အတွက်ဖြစ်တယ်။ဒါကြောင့်မလို့လမ်းစဉ်ကိစ္စတွေညီညာရေးကိစ္စဘယ်လိုသွားမလဲဖွဲ့စည်းပုံပြင်ဆင်ရေးဘယ်လိုသွားမလဲဆိုတဲ့ကိစ္စတွေကိုမပြောဘဲနဲ့ NLD ကဖော်ဆောင်မဲ့เนาะ NLD ကပြည်သူလူထုကိုဂရုကိုယ်ပေးထားပြီးတဲ့အခါကျတော့သူဆိုရကဖော်ဆောင်မဲ့ဒါတွေကိုသဘောတူနိုင်မတူနိုင်เนาะဆိုတဲ့ဟာကိုပဲစဉ်းစားပြီးတော့သဘောတူနိုင်နေဆိုရင်တကယ်လို့ကန့်ကန့်မယ်ဆိုရင်ပါဝင်နိုင်တယ်ပါမပါဝင်နိုင်ဘူးဒါကိုကျွန်တော်တို့ဟုတ်တယ်ပြီးတော့ဆွေးနွေးတင်တယ်လို့ထင်ပါတယ
် NLD ပါတီရဲ့ပြီးခဲ့တဲ့တက်တွန်းတွင်းမှာတော့ချင်းတိုင်းရင်သားဦးဟင်နရီဘင်ဒီယူကိုဒုတိယသမ္မတတာဝန်ပေးခဲ့တာတိုင်းရင်သားရေးရာဝန်ကြီးတွေခန့်အပ်တာတွေလည်းရှိခဲ့ပါတယ်ဒါပေမဲ့လည်းလက်တွေ့မှာတိုင်းရင်သားတွေအရေးဆောင်ရွက်မှုတွေအပေါ်မေးခွန်းထုတ်စရာတွေရှိတာကြောင့်မကြာခင်အစိုးရသက်အနေနဲ့ဖွဲ့စည်းတဲ့အခါတိုင်းရင်သားတွေကိုစားပြုနိုင်တဲ့သူတွေဘယ်လောက်ထိပါဝင်လာမလဲဆိုတာကိုလည်းအများကစိတ်ဝင်စားနေတဲ့အကြောင်းဒီတစ်ပတ်သတင်းတော့မှတ်စုကနေတင်ပြပေးလိုက်ရပါတယ်ရှင်။ကျမမိခါပါ
။သောရရှင်များရှင်ကျမတင်ကြီးထိုက်ပါ။အမေရိကန်လွှတ်တော်အဆောက်အအုံမှပြီးခဲ့တဲ့သတင်းပတ်တွေအတွင်းသမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေသွေးတွက်တန်ယူစူပူအောင်ချမှုဖြစ်ခဲ့တာကြောင့်သမ္မတထရန့်ရဲ့စီးပွားရေးအဖွဲ့နဲ့ချုပ်ဆိုထားတဲ့ကန်ထရိုက်တွေအလုံးကိုဖျက်သိမ်းမဲ့အကြောင်းနယူးယောက်စီးတီးကကြေညာခဲ့ပါတယ်။သမရာထရန့်ရဲ့သားဖြစ်သူအဲရစ်ထရန့်ကတော့ဒီကြေညာချက်ကိုကန့်ကွက်ရှုတ်ချလိုက်ပြီးရင်ဆိုင်တုံ့ပြန်သွားမယ်လို့ပြောဆိုထားပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်။သမရာဒေါ်နယ်ထရန့်ရဲ့မိုးရဲမြေနယူးယောက်စီးတီးကထရန့် organization နဲ့ချုပ်ဆိုထားတဲ့ကန်ထရိုက်အလုံးကိုဖျက်မဲ့အကြောင်းမြို့တော်ဝင် Dee Blasio ကကြေညာခဲ့တာပါ။ယူရိုဝါရှင်တန် DC ကကွန်ဂရက်အဆောက်အအုံမှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုလွှတ်တော်ကတရားဝင်အတည်ပြုတဲ့လုပ်ငန်းစဉ်အတွင်းထရန့်ထောက်ခံသူတွေဝင်ရောက်စီးနင်းတာကြောင့်လူသေဆုံးဒဏ်ရာရမှုတွေဖြစ်ခဲ့ပါတယ်။ဘလို့ပုံစံမျိုးဘလို့နီလန်းမျိုးဘလို့လောက်ရံမျိုးနဲ့မှခွင့်လွှတ်နိုင်စရာမရှိတဲ့ဒီဖြစ်ရပ်နဲ့နယူးယောက်မြို့ကပတ်သက်မှာမဟုတ်ဘူးလို့မြို့တော်ဝင်ဘီလ်ဒီဘလက်စီယိုကဇန်နဝါရီလ23ရက်နေ့ဗုဒ္ဓဟူးနေ့ကတရားဝင်ကြေညာချက်ထုတ်ခဲ့တာပ
ါ President of the United States directed a mob against the United States Capitol against the Congress while it was
ဒီကဥပဒေနဲ့အညီတရားဝင်ရွေးကောက်ခံကိုစလဲမဲရီကိုရေးတွက်ဆောင်ရွက်နေခြင်းလွှတ်တော်ကိုလူအုပ်နဲ့ဆန့်ကျင်ဖို့အမေရိကန်သမ္မတကညွှန်ကြားခဲ့ပါတယ်ဥပဒေချိုးဖောက်တဲ့လုပ်ရကြောင်း Trump Organization နဲ့ Contract အလုံးကိုနယူးယောက်မြို့ရဲ့လုပ်ပိုင်ခွင့်နဲ့ရုပ်သိမ်းဖို့ဆုံးဖြတ်ထားပါတယ်ဘာစီဘွားရေးမှာဆက်ပြီးမလုပ်တော့ပါဘူး contract အတုံးနှုံအရာတရားဥပဒေနဲ့မညီတဲ့လုပ်ရက်တွေလုပ်နေတာနဲ့တရားဥပဒေနဲ့မညီတဲ့လုပ်ရက်တွေကျူးလွန်ခဲ့ရင်သူတို့အနေနဲ့ contract တွေအလုံးကိုရုပ်သိမ်းခွင့်ရှိပါတယ်လို့မြို့တော်ဝင် Dee Blasio ပြောဆိုသွားတာဖြစ်ပါတယ်နယူးယောက်မြို့ Central Park ကခြားရဟတ်တစ်ခုနဲ့ရေခဲပြင်စကိတ်ကွင်းနှစ်ခုကိုစီမံခန့်ခွဲမဲ့ contract အလုံးကိုရပ်ပစ်ဖို့စတင်ဆောင်ရွက်နေပြီလို့လဲမြို့တော်ဝင် Dee Blasio ကပြောပါတယ်။ Trump ရဲ့ကုမ္ပဏီကဒီစီမံကိန်းတွေကနေတစ်နှစ်ကိုဒေါ်လာ18တန်းလောက်အကျိုးအမြတ်ရရှိတာဖြစ်ပါတယ်။သမ္မတထရန့်ရဲ့သားဖြစ်သူအဲရစ်ထရန့်ကတော့ဒီကြေညာချက်ကိုရှုတ်ချလိုက်ပြီးဒီကိစ္စရင်ဆိုင်ဖြေရှင်းမယ်လို့ပြောဆိုထားပါတယ်။
မျိုးတော်ဝင်ဒီဘလာစီယိုရဲ့မကျွမ်းကျင်ဉာဏ်ဖြင့်မှုအမှန်တရားကိုမထောက်ထားဘဲဗျောင်းကြကြလစ်လျူရှုမှုပြရုပ်တစ်ခုဖြစ်တယ်လို့အဲရစ်ထရန့်ကပြောဆိုပါတယ်နယူးယောက်မြို့အနေနဲ့ထရန့်ကုမ္ပဏီနဲ့ချုပ်ဆိုထားတဲ့ contract တွေကိုအဆုံးသတ်ဖို့တရားဥပဒေကြောင့်အရအခွင့်မရှိကြောင်းတကယ်လို့ဆက်ပြီးလုပ်ဖို့ရွေးချယ်မယ်ဆိုရင်တော့ Trump Organization ကိုဒေါ်လာတန်း30ပေးရမှာဖြစ်တယ်လို့ Eric Trump ကပြောပါတယ်။ဒါဟာနိုင်ငံရေးခွဲခြားဆက်ဆံမှုသာဖြစ်ပြီးအသုံခွန်ဆိုင်တုံ့ပြန်ဆောင်ရွက်ဖို့စီစဉ်နေကြောင်းလည်းပြောဆိုခဲ့ပါတယ်။သမ္မတထရန့်ကိုထောက်ခံသူတွေရဲ့ဇန်နဝါရီလ6ရက်နေ့ကရုံးရင်းဆန်ကပ်မှုတွေကြောင့်သမ္မတရဲ့ပုဂ္ဂလိကစီးပွားရေးဆက်ဆံရေးတွေမှာစူးစူးရွာရွာတက်ရောက်ထိခိုက်မှုတွေရှိနေတဲ့အထက်အခုနယူးယောက်မြို့တော်ဝင်ရဲ့ဆုံးဖြတ်ချက်ကနောက်ဆုံးထွက်ပေါ်လာတဲ့ကိစ္စတစ်ခုဖြစ်ပါတယ်အမေရိကရဲ့ကြီးစား Golf ကစားသမားများအသင်း PGA ရဲ့လာမယ့်နှစ် PGA Championship ကစားပွဲကို Trump ရဲ့ New Jersey Golf ကွင်းမှာမကျင်းပဘူးမဲခွဲဆုံးဖြတ်ပြီး၃ရက်အကြာ New York မြို့တော်ဝင်ရဲ့ကြီးညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ New York မြို့တော်ဝင်ကအခုလိုဆက်ပြီးပြောပါတယ
်။ One of the contracts Trump organization has had up to now is for
Trump Organization ရဲ့ contract တွေထဲကတစ်ခုကတော့ Browns ကခောက်ကွင်းတစ်ခုပါဒီ contract ကတော့ Championship ဒဂွန်ဆိုင် Golf ပြိုင်ပွဲတွေကျင်းပဖို့ဖြစ်ပါတယ်အဲ့ဒီမှာဘာဖြစ်သွားတယ်လဲဆိုတော့ Trump Organization ရဲ့ Golf ကွင်းတွေအလုံးမှာပြိုင်ပွဲတွေကျင်းပဖို့ခွင့်မပြုကြောင်း PGA ကပြောဆိုထားပါတယ်လို့ New York မြို့တော်ဝန်ကပြောဆိုခဲ့တာဖြစ်ပါတယ်Twitter နဲ့တခြားလူမှုကွန်ရက်မီဒီယာတွေကသမ္မတထရန့်ရဲ့အကောင့်တွေကိုပိတ်ပင်လိုက်တယ်လို့ပဲ Shopify ကလည်းသမ္မတထရန့်နဲ့ဆက်ဆံနေတဲ့ online store တွေကိုပိတ်ဖြတ်လိုက်ပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့နိုဝင်ဘာလ3ရက်နေ့ရွေးကောက်ပွဲအနိုင်ရမှုကိုလွှတ်တော်အမတ်တွေကတရားဝင်အတည်ပြုတဲ့လုပ်ငန်းစဉ်စနေချင်းလွှတ်တော်အဆောက်အုံကိုချီတက်ကြမယ် Save America Marchအမေရိကန်ကိုကယ်တင်ရေးချီတက်ပွဲအတွက်ဝါရှင်တန်ကိုရောက်လာတဲ့ထောက်နဲ့ချီတဲ့ထောက်ခံသူတွေကိုဇန်နဝါရီလ6ရက်နေ့မှာသမ္မတထရန့်ကပန်ကြားခဲ့တာပါတရားမဝင်တဲ့သမ္မတရလာမယ်ဒါမျိုးအခြေအနေဖြစ်ခွင့်ပေးလို့မရဘူးလို့သမ္မတထရန့်ကချီတက်လာသူတွေကိုပြောခဲ့တာပါအလေးအနက်ထားတုံ့ပြန်တွန်းလှန်ဖို့ဒီလိုမတွန်းလှန်ဘူးဆိုရင်နိုင်ငံတစ်ခုကိုဘယ်တော့မှရမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်သမရမိန်ကုန်းအပြီးမှာတော့သမရထရန့်ကိုထောက်ခံတဲ့ထောင်းနဲ့ချီတဲ့လူအုပ်ကလွတ်တော်အဆောက်အုံကပီတောကိုချီတက်ပြီးရဲအသားစီးတွေကိုတွန်းထိုးကြော်ဖြတ်ပြီးလွတ်တော်တွင်ကိုဝင်ရောက်ကြပါတယ်။ဝယုံသုံးကားဖြစ်နေတဲ့လူအုပ်ထဲမှာ6ဦးသေဆုံးရပါတယ်။ဒီမိုကရက်ဥဆောင်တဲ့အောက်လွှတ်တော်ကသမရထရန့်ကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတရားစွဲပါတယ်။လူသေးဆုံးရတဲ့အခြေဖြစ်ခဲ့တဲ့လွတ်တော်အဆောက်အုံဝင်ရောက်စီးနှင်းမှုဖြစ်ရမှာသမ္မတထရန့်ကသူ့ကိုထောက်ခံသူတွေကိုလှုံ့ဆော်အပြေးခဲ့တယ်ဆိုတဲ့အချက်ကိုထောက်ပြပြီးအောက်လွှတ်တော်ကတရားစွဲဆိုလိုက်တာဖြစ်ပြီးဒါဟာဆိုရင်သမ္မတထရန့်အနေနဲ့ဒုတိယအကြိမ်ထပ်မံတရားစွဲဆိုခံရမှုဖြစ်ပါတယ်ပထမအကြိမ်တရားစွဲခံရတာကတော့2019ခုနှစ်ဒီဇင်ဘာလကဖြစ်ပါတယ်2020ပြည့်နှစ်သမရရွေးကောက်ပွဲမှာပြန်လည်ရွေးကောက်ခန္ဓာမှာအသာချက်ရဖို့အတွက်ဂျိုးဘိုင်ဒန်နဲ့တားဖြစ်သူကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတတဲ့ဗိုလိုဒီမာဇလင်စကီကိုတွန်းအားပေးကြိုးပမ်းခဲ့တာကြောင့်အာဏာအလွှဲသုံးစားလုပ်မှုတရားစီရင်ရေးကိုအဟအတားလုပ်မှုတွေနဲ့ဆွဲဆိုတာဖြစ်ပါတယ်။ဒါပေမဲ့2020ပြည့်နှစ်ဖေဖော်ဝါရီလမှာအထက်လွှတ်တော်ကအပြစ်မရှိကြောင်းဆုံးဖြတ်ခဲ့တာပါ။အခုဒုတိယအကြိမ်မှာတော့သမရကိုအထက်လွှတ်တော်ကစစ်ဆေးမလားဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်ပါမှာ။ COVID ကရောဂါကြီးဖြစ်တာတစ်နှစ်ရှိလာတဲ့အချိန်မှာကရောဂါအပေါ်စိုးရိမ်လွန်ကဲစိတ်လျှော်သွားတာကသူ့အတွက် new normal ဖြစ်တယ်လို့ American ပြည်ထောင်စုကကူးစက်ရောဂါအထူးကူဆရာဝန်ကြီးဒေါက်တာခိုင်စင်ဆန်းကပြောပါရစေ။ Maryland ပြည်နယ် Frederick Memorial ဆေးရုံကကူးစက်ရောဂါအထူးကူဒေါက်တာခိုင်စင်ဆန်းရဲ့ new normal အတွေ့အကြုံတွေထဲမှာကိုဗစ်ကရောဂါနဲ့ပတ်သက်တဲ့မှတ်သားစရာပညာတွေရတာလည်းပါတယ်လို့အခုလိုပြောပြထားပါတယ်
အရင်တော့ကတော့လေဆက်ဆက်ချင်းဒီကိုဗစ်ယောဂါဆက်ဖြစ်တဲ့အချိန်တုန်းကတော့အကောဒီယောဂါအသစ်ဆိုတော့စိတ်ထဲမှာလည်းဒီစိုးရိမ်ကြကြမှုတွေရှိတာပေါ့လေခုနောက်ပိုင်းကျတော့ဒီယောဂါနဲ့ဒီလိုပဲကုသလာလဲကြပြီဆိုတော့ပုံမှန်လိုဖြစ်နေတာပေါ့လေအရင်ကတော့ကြောက်စရာလန့်စရာမဟုတ်တော့ဘဲနဲ့ဒါနေစဉ်တူကကိုလုံးနေကြအလုပ်တစ်ခုလိုပဲဖြစ်တာပေါ့လေအရင်တော့ဆိုလည်းဒီလို patient နေနဲ့ covid patient နေကိုတွားကြည့်ရမယ်ဆိုလို့ရှိရင်ကိုကနည်းနည်းစိတ်ပူတာပေါ့ဘာလို့လဲဆိုတော့ကိုကဒီကြောင်းလဲကောင်းကောင်းမသိပေါ့နော်အရင်ဆက်ဆက်ချင်း January February March လောက်ကပေါ့အဲ့လောက်တော့စိတ်ပူခဲ့ရတာမျိုးအခုဆိုမရှိတော့ဘူးဘာလို့လဲဆိုတော့ဒီယောဂနဲ့ကိုပေါ့နော်ရင်းနှီးခဲ့ရတယ်ကြာပြီအဲ့လိုမျိုးကောင်းနေ glass တွေဝတ်လို့ရှိရင်ကိုမကူးနိုင်ဆိုလည်းတည်ရဲ့ကိုလည်းနေ့တိုင်း patient တွေကိုကြည့်နေပေမဲ့တခါမှကိုပဲမြင်ရကြတော့ပို့ပြီးတော့ကိုပို့ပြီးတော့ပေါ့နော်ဗာဘလိုနေရမယ်ဘလိုထမ်းမယ်ဆိုတော့ပို့တိလာရပေါ့
အဲ့တော့ဒေါက်တာခိုင်းရဲ့ဒါဆို new normal ဆိုတာကဒီ covid patient တွေကိုကူးတဲ့အခါမှာဟိုကြောက်စိတ်မရှိတော့ဘူးဆိုတာကိုရဲ့ new normal ဖြစ်သွားတယ်လို့ပြောလို့ရလား
ဟုတ်တယ်ဟုတ်တယ်ရှင်အဲကျမတယောက်တည်းမဟုတ်ဘူးပေါ့လေဒီလိုဆေးရုံကလူတွေအကုန်လုံးပဲအထူးဆန်းမဟုတ်တော့တဲ့သဘောပေါ့လေဟိုအရင်တော့ကတော့ဆေးရောင်လောက်နဲ့ဟိုဆေးရုံမှာတော်တော်လေးကိုထူးထူးဆန်းဆန်းဒီကိုဗစ် patient တွေရှိရဲဆိုပြီးတော့အဲ့လိုမျိုးပေါ့နော်ဒါထူးကြတဲ့ယောဂဖြစ်တာ哦ခုကြတော့အရင်တော့ကထန်နှစ်ဆသုံးဆလောက်ပိုများနေပြီမဲ့လေဒီ case ကအများများနေခါကြတော့ဒါသမီးဦးကြလို့ကိုရင်းနှီးတိုင်းကြုံတွေ့နေရတဲ့ယောဂတစ်ခုလို့ပေါ့နော်အကုန်လုံးဒီ nurse တွေရောအသွေးဖောက်တဲ့လူတွေရောတတ်မှတ်ရတဲ့လူတွေရောပေါ့နော်ဆရာတော်တွေအကုန်လုံးကပါအရင်တော့အထက်စားလို့ရှင်ပို့ပြီးတော့ရင်းနှီးနှီးဖြစ်တယ်ပေါ့နော်ဒီယောဂနဲ့
ဟုတ်အရင်ပါလာပြီပေါ့နော်တိတ်ပြီးတော့ကြောက်စရာလို
ဘူးဟုတ်ကဲ့ဟုတ်ရင်ပါလာကြပြီပေါ့
အဲ့တော့ဒီကိုဗစ်မဖြစ်ခင်တော့ကပေါ့ဒီဒေါက်တာခါရဲ့အရင်တော့ကကုသယောဂအထူးကုဆရာဝန်တယောက်အလုပ်ရတဲ့အလုပ်နဲ့အခုကိုဗစ်ကယောဂကြီးရှိလာပြီးတဲ့နောက်ပိုင်းမှာဖြစ်လာတဲ့အခြေအနေကိုနှိုင်းယှဉ်ပြီးတော့ပြောပြပါလားရှင့်
အရင်တော့ကတော့လေကျမတို့ခေါ်ရပေါ့ကွန်ဆော့လုပ်တဲ့အလိုမျိုး patient တွေကိုကြည့်ခိုင်းနေဆိုလို့ရှိရင်တော်တော်လေးကိုကုသယောဂနဲ့ဆိုင်တဲ့အခြေအနေရှိမှခေါ်တာဆိုတော့ patient အများကြီးမရှိလာဘူးပေါ့လေအခုနောက်ပိုင်း covid ကြတော့တည့်ရတိုင်းမယောဂအစိုးရမြန်နေဆိုတော့လေသူတို့ကများသောအားဖြင့်ကုသယောဂဆရာဝန်ကိုကြည့်စေချင်ကြတယ်အဲ့တော့အခုက case ကြီးကလည်းများနေရယ်ဆေးရုံထဲမှာလည်း80ကျော်ပေါ့နော်အလောက်ထိရှိလာပြီဆိုတော့ patient အရေးအတွက်ကအရင်အထက်စားလို့ရှိရင်2ဆ3ဆလောက်တော့ပိုများရယ်ပေါ့လေအဲ့တော့ဆေးရုံမှာမနက်စောကြီးသွားညဆိုလည်းညောက်ကြမှာပြန်လာအဲ့လိုမျိုးပေါ့လှုပ်တဲ့အချိန်ကြီးတည်းကဒါတော့အရင်အထက်ပိုပြီးတော့များရယ်ကိုအားဖြင့်လည်းပြင်မှန်းသလိုစိတ်အားဖြင့်လည်းပြင်မှန်းပါတယ်
ဒေါက်တာခရကကုသယောဂဆရာအထူးကုဆရာဝန်ကြီးတယောက်ပါဆိုတော့ကိုကဒီဘာသာရပ်ကိုပေါ့နော်ကုသယောဂဆရာအထူးကုအလုပ်မယ်လို့စိတ်ကူးပြီးတော့စူးစမ်းခဲ့တဲ့အချိန်တုန်းကပေါ့နော်ဒီလိုမျိုးကတ်ယောဂကြီးဖြစ်လာမယ်လို့မှန်းထားမယ်လို့မထင်ဘူးရှင့်ဟိုကိုစိတ်ကူးရဲမှာရှိမယ်မထင်ဘူးလေနော်ဒါကဟိုမမျှော်လင့်ပဲဖြစ်လာတယ်ဆိုတော့အဲ့ဒီအတွက်ကကိုအတွက်ဟိုဒီလိုမျိုးဟိုထူးခြားတဲ့အတွေ့အကြုံဟိုအပြောင်းလဲဖြစ်တယ်လို့ရောပြောချင်ပါလေရှင
်ဟုတ်ကဲ့ကျမဒီ infectious ပေါ့နော်ကုသယောဂကိုရွေးချယ်ခဲ့တော့ကကုသယောဂကများသောအားဖြင့် antibiotic ပေးလိုက်လို့ရှင်ချက်ချင်းပြောက်သွားတယ် patient တွေချက်ချင်းပြန်ကောင်းတယ်အဲ့လိုအဲ့ဒါမျိုးအတွေ့အကြုံကိုကြိုက်လို့ပေါ့လေဒါမှမလဲအမပြောလို့ပဲဒီလိုမျိုးpandemic ကြီးတစ်ခုလုံးနဲ့ကြုံရမယ်ဆိုတော့တခါမှမမှန်းငယ်ပါဘူးเนาะအခုကြာတော့ပေါ့เนาะဒီလိုမျိုးဆက်ပြီးတော့ယောဂတစ်ခုအစနေပြီးတော့ကိုယ်တိုင်ကိုကြာပေါ့เนาะလက်တွေဘလို treatment အသစ်တွေဟိုပေးရတယ်ဒီဘလိုမျိုးစတင်ပြီးတော့ယောဂတစ်ခုကိုအစနေကုသရယ်ဆိုတာပို့ပြီးတော့ပေါ့ကိုယ့်ရဲ့ specialty ကိုပို့ပြီးတော့ appreciate ဖြစ်ရတယ်ပေါ့เนาะအဲလိုမျိုးလူတွေအများနဲ့ပဲယောဂblack ပုံမွားရင်းနဲ့တစ်ခုမဟုတ်တစ်ခုနဲ့ကြုံတွေ့နေအောင်ပါဆိုတော့လေအဲလိုမျိုးကိုယ့်ရဲ့ဒီ feel လည်းတော်တော်လေးကို appreciate ဖြစ်မိပါတယ်
အဲ့တော့ဒီ covid ကယောဂကြီးอ่ะပေါ့เนาะဟိုစိန်ခေါ်မှုတွေကြားရပဲကိုယ့်အတွက်ဒါရလာတဲ့ရလက်ကောက်အကျိုးရှိတဲ့ကိစ္စတစ်ခုလို့လည်းပြောလို့ရတာပေါ့
ဟုတ်ကဲ့ဟုတ်ပါတယ်ဒီအခု covid ကယောဂကြီးမှာအကုန်လုံးပဲတူတူပဲဒီဟာကိုသင်ယူရတယ်ပေါ့ယောဂကိုသင်ယူလေ့လာကြရဲဒါကတော့ကိုတယောက်တည်းမဟုတ်ဘူးတနိုင်ငံလုံးတစ်ကွာလုံးအတိုင်းအတာနဲ့ပေါ့လေအကိုထက်အများကြီးစီနီယာကြရဲဆရာကြီးတွေလည်းအစားလေ့လာရတာပဲကိုလည်းအစားလေ့လာရတာပဲဆိုတော့လေဒါတော့တော်တော်ကောင်းတဲ့အတွေ့အကြုံပေါ့နော်ဒါပေမဲ့ဒီလောက်ဆိုးရွားတော့တော်တော်စိတ်မကောင်းပါဘူးဒါပေမဲ့လည်းဒီဟာကနေပြီးတော့ပဲဟောကောင်းတဲ့ဘက်ကကြည့်ပြီးတော့ပညာယူရတာပေါ့နော်
ဒါနဲ့တစ်ဆက်တည်းပြေးကျင်တာကအဲ့တော့ကိုယ့်ရဲ့ဒီနေမှုထိုင်မှုပုံစံပိုင်းမှာရောဒီကိုဗစ်ကြောင့်ပေါ့နော်ဒီ new normal အခြေအနေမှာဘယ်လိုတွေပြောင်းလဲသွားတယ်လို့ပြောလို့ရပါလဲရှင့်
အဓိကတော့ဗောလေဒီလုံးမှာပဲအချိန်ကုန်နေတော့အင်းအားဗောမိသားစုနဲ့မတွေ့ရတာနဲ့ကလေးနဲ့မတွေ့ရတာတို့အဲ့လိုမျိုးရှိတယ်အဲပြီးတော့လည်းဒီယောဂနဲ့ပို့ပြီးတော့ယနေ့လာပြီဆိုပေမဲ့ကိုကတော့ဒီယောဂကိုအင်းတို့သဲသွားမိမလားဆိုရဲစိတ်ပူတာတော့ရှိတာဗောလေအဲ့တော့အင်းယောဂနဲ့ကောင်းစားချေဆုံးအကုန်လုံးအဲလဲချွတ်ရေချိုးစိတ်ကြောအဲ့လိုလုပ်ပြီးမှပဲမိသားစုနဲ့တွေ့ရတဲ့သဘောပေါ့နော်အဲ့လိုမျိုးတော့အရင်တော့အထက်ကွာပါတယ
်ဘူကယောဂကြီးဖြစ်နေပြီဆိုတာသိလာတဲ့ခါကျတော့ပို့ပြီးတတိထားပြီးလုံလာရတဲ့တခြားအကြောင်းများတွေရောဘာတွေရှိရလို့ပြောနိုင်ပါလဲရှင
်ဟုတ်ကဲ့ဟိုနေ့နေ့တူရတာပေါ့နော်ဒါတော့ဟိုတာမန်လူတယောက်နေနေပဲပေါ့ဥပမာဈေးသွားတာအစအရင်တော့အထက်အများကြီးပို့ပြီးတော့စိတ်ပူရတယ်အပြင်သွားရလို့ရှိရင်အများအားတတိချက်နေရတာပေါ့လေအရင်တော့ကဒီလောက်ကြီးသိထားစရာမရှိပေမဲ့အခု new normal ဒါတော့ကိုယ့်ရဲ့မသိစိတ်ကလည်းအလိုလိုနဲ့လုံးမိနေရပေါ့လေဒီလိုမျိုးတတိထားရတယ်ရော
Maryland ပြည်နယ် Frederick Memorial ဆေးရုံကကုသယောဂအထူးကုဒေါက်တာခိုင်စင်ဆန်းဖြစ်ပါရဲ့ရှင် COVID ကယောဂကြာရှည်လာတဲ့အတွက်အတော်အလာဆင်ကျင်ထိတ်ချုပ်နေရတဲ့အခြေအနေပေါ်ညှိဝေလာကြမယ်ဆိုတာနားလည်ပေမဲ့ယောဂမကူအောင်ကာကွယ်လှုပ်ဆောင်တဲ့နေရာတွေကိုမပေါ်ချဖို့အရေးကြီးတယ်လို့လည်းသူကပြောပါရဲ့ရှင်ကျွန်မဆူမြတ်ပါပ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရည်ချင်းမှုရည်စည်းမှာခေတ်စားနေတာတွေချင်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပါအမေရိကန်ပြည်အောင်စုမှာလာမယ့်ဗိုလ်ဒူနေ့ကျင်းပမယ်တမရတိကျန်းတစ္စာချင်းစုဝဲမှာထိတ်တဲအနုပညာရှင်တွေပါဝင်ကြမှာဖြစ်ပါတယ်အစိုးရလေဒီဂါဂါကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်သမ္မတတစ်ဖြစ်တဲ့ကျန်းသစ္စာချင်းစုပွဲမှာနိုင်ငံတော်တချင်းကိုတီးဆိုမှာဖြစ်ပြီးမစ္စတာဘိုင်ဒန်ကျန်းသစ္စာချင်းစုချိန်မှာတော့အမေရိကန်လွှတ်တော်ကက်ပီတယ်အဆောက်အုံရဲ့နောက်ဖက်မျက်နှာစာမှာတော့အစိုးရဂျန်နီဖာလိုပက်စ်ကဖျော်ပြမှာပါဒီကျန်းသစ္စာချင်းစုပွဲမှာတော့ဝါရှင်တန်ဒီစီကနာမည်ကျော်ဂျော့ချ်တောင်တက္ကသိုလ်ဥက္ကဋ္ဌဟာရက်ဗရန်Leo O'Donovan ကဒီကျန်းသစ္စာချင်းစုမှုကိုကြီးကြပ်ပြီးတော့လှုပ်ဆောင်ပေးမှာဖြစ်ပြီးတော့ဂရီးသစ္စာရုပ်ဆိုတာကိုတော့ဂျော်ဂျီယာပြည်နယ်ကမိသက်သမားအန်ဒရီဟောကတိုင်ပေးမှာဖြစ်ပါတယ်။နိုင်ငံလက်ရွေးစင်လူငယ်ကဗျာဆီယာမလေးအမန်ဒါဂေါ်ဒန်ကလည်းကဗျာရွတ်ဖတ်ဖို့ရှိပါတယ်။ဒီဇန်နဝါရီလ20ရက်နေ့မှာကျင်းပမယ့်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့ကျန်းသစ္စာချင်းစုဘက်ကိုဂုဏ်ပြုမှုအနေနဲ့အဲ့ဒီနဲ့ရုပ်မြင်သံကြားကပြသမယ့်အထူးအစီအစဉ်မှာတော့ကမ္ဘာကျော်ဟောလိဝုဒ်မင်းသားကြီးTom Hanks ကအစီအစဉ်တင်ဆက်သူဖြစ်တဲ့တာဝန်ယူပြီးဆောင်ရွက်ပေးမှာပါ။မိနစ်60ကြာထုတ်လွှင့်မဲ့အစီအစဉ်ကို Celebrating America America အတွက်အောင်ပွဲခံခြင်းလို့နာမည်ပေးထားပြီးတော့အဲ့ထက်မှာတော့နာမည်ကျော်အမှုပညာရှင်တွေဖြစ်တဲ့ Rock အဆိုရ John Bon Jovi နောက်ပြီးတော့ American နာမည်ကျော်အဆိုရကြီး Bruce Springsteen တို့အပြင်နောက်ပြီးတော့အဆိုရတွေဖြစ်တဲ့ Demi Lovato Justin Timberlake and Clay Monster အပါအဝင်တခြားအမှုပညာရှင်တွေပါပါဝင်မှာပါ။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကူးစက်ကပ်ပြီးကလည်းပြင်းထန်နေတဲ့အချိန်မလို့ဒီနေ့သမရကျန်းသစ္စာချင်းစုပွဲကိုတော့အရင်ခေါက်တွေကလို့အထူးခန့်ခန့်နာနာကျင်းပလို့မရဘဲနဲ့ထုံးစံလှုပ်ဆောင်နေကြသမရကလွတ်တော်ကနေအိမ်ဘူရိုကိုလမ်းလျှောက်သွားတာမျိုးပြီးတော့ညအကဝဲတွင်ကျင်းပတာမျိုးလုပ်လို့မရတော့ပါဘူးဒါပေမဲ့အခုညပိုင်းမှာပြသမယ့်ရုပ်မြင်သံကြားအထူးအစီအစဉ်မှာတော့ဒီလိုခက်ခဲလာတဲ့အချိန်ကာလမှာအမေရိကန်ပြည်သူတွေရဲ့ခံနိုင်ရည်စွမ်းအားနောက်ပြီးတော့တရေကောင်းဆံမှုစီးလုံးပြီးတော့စိတ်ထားခံမှမှုတို့နဲ့နိုင်ငံကိုပြန်ကူစားတည်ဆောက်သွားမယ်ဆိုတာပြသတာဖြစ်ပါတယ်လို့ကျန်းသစ္စာချင်းစုပွဲကျင်းပရေးကော်မတီကပြောပါတယ်။တမရကျန်းသစ္စာချင်းစုပွဲရုပ်မြင်သံကြားအထူးအစီအစဉ်ကို CBS, ABC, CNN, NBC နဲ့ MSNBC American ရုပ်သံလိုင်းတွေကနေပြီးတော့တပြိုင်နက်ပြသမယ်အပြင်YouTube, Facebook, Twitter နဲ့တခြား online လူမှုကွန်ရက်အစမျက်နှာတွေမှာလည်း American ပြည်ထောင်စုအရှိကျန်းစံတော်ချင်းည၈နာရီခွဲကနေ၁၀နာရီမြမပြည်အချိန်နဲ့ဆိုရင်တော့ဇန်နဝါရီလ22ရက်နေ့ကြာသပတေးမနေ့၈နာရီကနေ9နာရီခွဲအချိန်မှာပြသမှာဖြစ်ပါတယ်။ဒီ American ပြည်ထောင်စုရဲ့46ရောက်မြောက်သမ္မတကျန်းသစ္စာချင်းစုပွဲဆိုလို့တစ်ချိန်ကသမ္မတတွေထဲမှာအထူးနာမည်ကျော်တဲ့သမ္မတ John F. Kennedy ရဲ့ကျန်းသစ္စာချင်းစုပွဲကတော့ဒီနှစ်အဲ့ဒီရက်မှာပဲ260တင်းပြည့်သွားခဲ့တာပါ။နောက်ထပ်၃နှစ်အကြာမှာတော့သူသမ္မတဒုတိယသက်တမ်းရွေးချယ်ခံရဖို့အတွက်မဲဆွေစီယုံရီခီးထွက်စဉ် Texas ပြည်နယ်မှာသူ့ရဲ့ရင်တန်းကိုတနက်နေ့ခြောက်ပစ်ခဲ့လို့ကွယ်လွန်ခဲ့တာဖြစ်ပါလိမ့်ရှင်။ Took my crew to Japan, party like
Kardashian. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတော့ရောင်းတွင်လာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနေအင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာရှင်းနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။အမေရိကန်အစိုးရရဲ့သဘောထားမြင်အဘော်ကိုကျင်းပြပါတော့မယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားအစိုးရကနျူကလ িয়ার နဲ့မစ်ဆိုင်းတုံးလက်နက်အစီအစဉ်တွေဆွန့်လွတ်အောင်ဖိအားပေးရေးကြိုးပမ်းပြီးဆုံးဖြတ်ချက်တွေချမှတ်နေပါတယ်။အဲဒီဆုံးဖြတ်ချက်တွေထဲမှာမြောက်ကိုရီးယားကအကြီးအကျယ်သေးချေပြည့်စည်နိုင်တဲ့လက်နက်တွေထုတ်လုပ်နိုင်ရေးရန်မုံငွေအတွက်တဘာဝတန်ရာဇာတတွေရောင်းချနေတာကိုပိတ်ပင်ဖို့ကြီးရွယ်ချက်လက်ပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအများစုကလုံခြုံရေးကောင်စီရဲ့ဒီဆုံးဖြတ်ချက်ကိုထောက်ခံအကောင်အထည်ပေါ်နေကြသလိုလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကနေသွေးဖီးနေတဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တဦးချင်းစီကိုလည်းတီးခြားတနိုင်ငံချင်းအလိုက်ပိတ်ဆို့မှုတွေနဲ့အရေးယူနေပါတယ်အမေရိကန်ဗန္ဒရေးဝန်ကြီးဌာနရဲ့ OFAC လို့ခေါ်တဲ့နိုင်ငံခြားပိုင်ပစ္စည်းထိန်းချုပ်ရေးယုံကနေမြောက်ကိုရီးယားကြောင်ပီသွေးတွေတည်ယူပို့ဆောင်ပေးနေတဲ့ကုမ္ပဏီ6ခုနဲ့ပင်လယ်ကူးသင်္ဘော4စီးကိုပိတ်ဆို့မှုနဲ့ဒီဇင်ဘာလလယ်တုန်းကအရေးယူခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်238အရမြောက်ကိုရီးယားအနေနဲ့ကြောင်ပီသွေးတန်နဲ့ခဲတပ်ထုပင်လယ်စာတွေတင်ပို့ခွင့်ပိတ်ပင်ထားပါတယ်။တရုတ်ကုမ္ပဏီဝေဒွိုင်ယန် Trade Limited ကကုတ်ခဲ့တဲ့ Asian Bridge သင်္ဘောဒီတိုင်းနိုင်ငံမှာမှတ်ပုံတင်ထားတဲ့ Always Smooth Limited နဲ့ Good Supplies Limited နောက် Lucky Star သင်္ဘောတို့ကို American ဘဏ္ဍာရေးဝန်ကြီးဌာန OFAC ကနေပိတ်ဆို့မှုနဲ့အရေးယူပြီးအဲ့ဒီကုမ္ပဏီတွေရဲ့ပိုင်ဆိုင်မှုတွေကိုချိတ်ပိတ်မှာဖြစ်ပါတယ်အဲ့ဒီသင်္ဘောနှစ်စီးဟာမြောက်ကိုရီးယားစိတ်ကမ်းကနေကြောင်မီသွေးတွေတင်ပြီးဒေတာရင်းပို့ဆောင်ပေးခဲ့လို့ပါပဲဟောင်ကောင်အခြေစိုက် Silver Bridge သင်္ဘောကုမ္ပဏီနဲ့ BNN အခြေစိုက် Thank You Own ကုမ္ပဏီတို့ကိုလည်း OFAC ကအလားတူအရေးယူလိုက်ပြီးသူတို့နဲ့ပိုင်ဆိုင်မှုနဲ့ဆက်ဆံနေတဲ့ Cambridge နဲ့ The Star AG သင်္ဘောတို့ကိုပါပိတ်ဆို့အရေးယူလိုက်ပါတယ်။အဲ့ဒီသင်္ဘောနှစ်စီးဟာလည်းမြောက်ကိုရီးယားစိတ်ကမ်းကနေကြောင်ပီသွေးတွေတင်ပြီးဒေတာရင်းပို့ဆောင်ပေးခဲ့လို့ဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ BNN ကြားပြေးဆွဲနေတဲ့သင်္ဘောတွေနဲ့ဆက်ဆက်တဲ့ Korea Denzen Trading Company ကိုလည်း OFAC ကအရေးယူထားပါတယ်။ Denzen Trading Company ဟာလွန်ခဲ့တဲ့၄နှစ်ကျော်ကာလအတွင်းမြောက်ကိုရီးယားကကြောင်မီသွေးတွေအများအများတင်ပို့ခဲ့ပါတယ်။ဒီလိုအရေးယူလိုက်ခြင်းအပြင် American Company တွေနဲ့ပုဂ္ဂိုလ်တူချင်းစီအနေနဲ့ပိတ်ဆို့ထားတဲ့ Company တွေကုန်သင်္ဘောတွေနဲ့ဆက်ဆံလုပ်ပိုင်ခွင့်မရှိတော့ပါဘူး။အဲ့ဒီလိုပိတ်ဆို့ခံထားရတဲ့ကုမ္ပဏီတွေနဲ့အလုံးလုံးမဲ့နိုင်ငံခြားကကုမ္ပဏီတွေနဲ့ဘန်တွေပါအရေးယူခံရနိုင်ပါတယ်။ကုလသမဂ္ဂကကြောင်ပီသွေးမတင်ရဘူးလို့တားမြစ်ထားတာကိုမြောက်ကိုရီးယားကဆက်လက်ချိုးဖောက်နေပါတယ်။အကြီးအကျယ်သေးချေပျက်စီးနိုင်တဲ့လက်နက်တွေထုတ်လုပ်ဖို့အဓိကရန်မုံငွေကိုကြောင်ပီသွေးတင်ပို့မှုကနေရရှိလိုပဲဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရကတရားမဝင်လက်နက်အစီအစဉ်တွေထုတ်လုပ်နိုင်ဖို့ဝင်ငွေရရှိရေးအတွက်ကြောင်မီသွေးအပါအဝင်တပ်ထုတူပေါ်ရေးလုပ်ငန်းတွေမှာအကျဉ်းသားတွေနဲ့ကိုယ့်ရဲ့ပြည်သူတွေကိုမကြာခဏဆိုသလိုအာဓမ္မစိတ်ခိုင်းပြီးခေါင်းပုံဖြတ်နေတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မန်နူချင်းကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါCOVID-19 အတွက်ကာဝယ်ဆေးတွေရနေပြီဖြစ်ပေမဲ့ဆေးရတဲ့နိုင်ငံတွေမှာဆေးကိုလက်လန်းမမီပဲဖြစ်နေတာတွေ့ရတဲ့အတွက်ဒန်းလူကြီးမြတ်ပေးဝယ်နိုင်အောင်ကြိုးစားကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲ Tedros Ghebreyesus ကတနင်္လာနေ့ WHO အမှုဆောင်ပုဂ္ဂိုလ်အဖွဲ့အစည်းအဝေးမှာတတိပေးလိုက်ပါတယ်။တနင်္လာနေ့ကရုရှားနိုင်ငံကိုပြန်ပြီးရောက်လာတဲ့အတိုက်ခံခေါင်းဆောင် Alexei Navalny ကိုရဲပေါင်း30ချုပ်ထားဖို့မော်စကိုကတရားသူကြီးကတနင်္လာနေ့မှာအမိန့်ချမှတ်လိုက်ပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါအကူးဆက်ခံသူ 13,400 ကျော်ရှိနေပြီးသေဆုံးရသူက 2,983 ယောက်ရှိပါပြီ။အိန္ဒိယနိုင်ငံမှာလူအများပြားကိုကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ဆေးတွေထိုးပေးနေတာဖြစ်ပြီးအခုကိုရိုနာဗိုင်းရပ်စ်ကြောင့်လာပေါင်းများစွာပိတ်ထားတဲ့ထက်တန်းကျောင်းတွေကိုအိန္ဒိယနိုင်ငံမြို့တော်နဲ့ အနောက်မြောက်ဘက်ကရာဂျစ်သန်ပြည်နယ်မှာပြန်ပြီးဖွင့်လှစ်ပေးတော့မှာဖြစ်ပါတယ်။အင်္ဂါနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့်ဒီဝေးမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှန်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစီ။ဒီဝေးကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ရှင်နေပါတယ်။
This program has come to you from the Voice of America, Washington.